Welcome to the Voice of America in Burmese.
Tonajin Bong, Jedi Mingla, Piabiane, Pizon, and Menakin Pijawadigna. We are American Diana Tonsa Chakune, Ogula, Kunia, Dingle, Menakin, Season Nego, American Bidonzu, Washington, DC Murogani, starting Tolini Wabi, Taino Vida, Dosane, Lise, Lise Shing, Hazi Duani, Panyu Nasin, and Marikna.
ကျွန်တော်ညံဝင်းအောင်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတောင်ဝင်းယူတင်ဆက်မှာပါခင်ဗျာ။မင်္ဂလာပါရှင်ကျွန်မကခင်ဗျတပ်ပါဒီမနက်ခင်းသတင်းတွေကိုမနက်နာချမ်းနဲ့အတူကြေညာပေးမှာပါ။ရီယိုတနှစ်2016ဖြစ်ပြီမှာပထမနေ့မှာရရှိထားတဲ့ဆုစိတ်ဆုဒဇိတ်စင်းတွေထဲမှာအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကရွှေတစ်ခုငွေတစ်ခုစီလိုနဲ့ထိတ်ကန်နေဥဆောင်နေပါတယ်။အကြမ်းဖက်မ ွားရပြီးတော့ပိုင်ဆိုင်ကြောင်းထပ်မှန်ပြီးတော့ဒီကနေ့ပဲစနေနေ့မှာပဲပြသခဲ့ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုညောင်းဝင်းအောင
်ဟုတ်ကဲ့ပါခင်ဗျာကျောင်းသားတွေဦးဆောင်စတင်ခဲ့တဲ့ဓမ္မဒီအာနာရှင်စနစ်ဖြုတ်ချရေးရှီလီလုံးအရေးတော်ပုံကြီးမနှက်ဖြန်ဆိုရင်28နှစ်ပြည့်ပြီဖြစ်ပါတယ်အဲ့ဒီတော့ကကျောင်းသားတဦးအနေနဲ့ပါဝင်ခဲ့သူရဲ့အမြင်ကတော့
1988ခုနှစ်ကဓမ္မဒီအာနာရှင်စနစ်တော့ဆုံးမှုဓမ္မဒီအာနာရှင်စနစ်တော့ဆုံးမှုကျွန်တော်တို့စူးစမ်းလိုက်တာပါအဲ့လိုကြောက်ဆုံးမှုဒီလန်ရှောက်မှာပြီးသွားတ
ဲ့တရင်နေပြီးမှတင်ဆက်သွားဖို့ရှိပါတယ်။ဒါအပြင်အေယာဝတီတိုင်းကရေဘေးဆိုးဝါးနေတဲ့အခြေအနေတွေကိုလည်းတင်ပြအောင်မှာပါ။အပတ်စဉ်ကဏ္ဍတွေမှာတော့ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်ဒေါ်လာတန်းရဲ့ EDN အင်္ဂလိပ်စာနဲ့စနေညဓာတ်ရိုက်လေးလိုင်းအစီအစဉ်တွေကိုလည်းပြန်လည်ထုတ်လွှင့်မှာပါ။အခုတော့တင်းနင်းဦးနေမနက်ခင်းနိုင်ငံတကာသတင်းတွေကိုဒေါ်ခင်မျိုးသက်နဲ့မန္နနာချန်တို့ကပြောပြပေးပါဦးခင်ဗျာ။
စနေနေ့မှာရီယိုအိုလံပစ်ပွဲတော်ကအားကစားပြိုင်ပွဲတွေကိုစတင်နေပြီဖြစ်ပါတယ်။စပိန်စင်းပြိုင်ပွဲ၊ကမ်းခြေဗောလီဘောပွဲ၊လက်ဝဲပွဲနဲ့ရေကူးနီးမျိုးစုံပြိုင်ပွဲတွေကိုကျင်းပနေပါပြီ။ဒီထက်ကအမျိုးသမီးဘောလုံးပွဲမှာတော့အမေရိကန်နဲ့ပြင်သစ်အသင်းနဲ့ရှင်ပြိုင်နေပြီးအမျိုးသားဘတ်စကတ်ဘောမှာအမေရိကန်နဲ့တရုတ်အသင်းတို့ရှင်ပြိုင်နေကြပါတယ်။တနက်ပြက်ပွဲစဉ်တွေကအမျိုးသမီးရိုင်ဖယ်ပွဲစဉ်မှာအမေရိကန်ကအသက်16နှစ်အရွယ်ဂျင်းနီထရက်ရှာကတရုတ်ကဒူလီနဲ့ရီစီလင်းတို့ကိုအနိုင်ရပြီးရွှေတဆိတ်ဆုစခုသွားပါတယ်။ရီယို2016အိုလံပစ်ပြိုင်ပွဲပထမနေ့မှာရရှိထားတဲ့ဆုတဆိတ်ဆင်းမှာအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတို့ကရွှေတစ်ခုငွေတစ်ခုစီတို့နဲ့ထိတ်ကနေဦးဆောင်နေတာပါ။အရှေ့တောင်အာရှနိုင်ငံတွေထဲမှာတော့ဗီယက်နမ်နိုင်ငံကအမျိုးသားတဦးချင်းတနက်ပြက်ပြိုင်ပွဲမှာရွှေတဆိတ်တစ်ခုရသွားပြီဖြစ်ပါတယ်။တခြားရွှေတဆိတ်တစ်ခုစီရထားတဲ့နိုင်ငံတွေကတော့အာဂျင်တီးနား၊ဘယ်ဂျီယမ်၊ဟန်ဂေရီနဲ့ရုရှားနိုင်ငံတွေဖြစ်ပါတယ်။တရုတ်နိုင်ငံကတော့ငွေတစ်ခု၊ကြေး၄ခုနဲ့စုစုပေါင်းဆုတဆိတ်၄ခုရရှိထားပါပြီ။ဘရာဇီးနိုင်ငံမှာကျင်းပနေတဲ့ဒီအိုလံပစ်ပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်နေတဲ့မြန်မာနိုင်ငံကမြားပြစ်အာကစားသမားမှတ်ဆန်းယူထွေးကတော့တောက်ချန်နေကကျင်းပခဲ့တဲ့အမျိုးသမီးတူချင်းမြားပြစ်လက်ရည်စစ်ပြိုင်ပွဲမှာအဆင့်51ရာခဲ့ပြီးတနင်္လာနေ့မနက်မှာဆက်လက်ပြီးရှင်ပြိုင်ဦးမှာဖြစ်ပါတယ်။တောက်ချန်နေ2016ရီယိုအိုလံပစ်ပွဲတော်ဖွင့်ပွဲကိုအမေရိကန်နိုင်ငံချိုင်းဝန်ကြီးဂျွန်ကယ်ရီနဲ့ကုလသမဂ္ဂအထွေထွေမှုချုပ်မစ္စတာဘန်ကီမွန်တို့လည်းတက်ရောက်ခဲ့ကြပါတယ်
။အမေရိကန်သမ္မတဘရက်ကိုအိုဘားမားကအခုသတင်းပတ်သူ့ရဲ့အပတ်စဉ်မိန့်ခွန်းမှာဘရာဇီးနိုင်ငံမှာစတင်ကျင်းပနေတဲ့နွေရာသီအိုလံပစ်အားကစားပွဲတော်အကြောင်းပြောကြားရင်းကမ္ဘာလည်းမှာရှင်ပြိုင်ကြမယ့်အမေရိကန်အားကစားသမားတွေကံကောင်းစေဖို့လည်းစုမုံကောင်းတောင်းခဲ့ပါတယ်။မတူကွဲပြားမှုတွေကိုစုစည်းထားတဲ့အင်အားတွေတိုင်းပြည်ဂုံဆောင်နိုင်တဲ့ညီညွတ်မှုတွေနဲ့အတူအခြေချနေထိုင်သူတွေနဲ့တိစောက်ထားတဲ့တိုင်းပြည်အဖြစ်ကမ္ဘာကိုစံနမူနာပြနိုင်တာဟာအမေရိကန်ဖြစ်တယ်ဆိုတာကိုလည်းအမေရိကန်အားကစားအသင်းကထင်ဟပ်ပြသနေတဲ့အကြောင်းစနေနေ့ကပြောကြားခဲ့တဲ့အပတ်စဉ်မိန့်ခွန်းမှာသမ္မတကပြောကြားခဲ့ပါတယ်။အမေရိကန်အိုလံပစ်အားကစားသမားတွေနဲ့မတန်မဆွမ်းအိုလံပစ်အားကစားသမားတွေဟာအမေရိကန်ပြည်ထောင်စုရဲ့အကောင်းဆုံးစွမ်းဆောင်နိုင်ရည်တွေကိုပြသနိုင်တဲ့အတွက်ကျေးဇူးတင်ကြောင်းကိုလည်းသူကပြောဆိုခဲ့ပါတယ်။ဘယ်ရက်ကလာတဲ့သူပဲဖြစ်ဖြစ်စွမ်းရည်ပြနိုင်တဲ့အခွင့်အလမ်းရှိတဲ့စိတ်ဓာတ်ခိုင်မာမှုစီကတ်နဲ့အောင်မြအောင်လှုပ်ဆောင်နိုင်စွမ်းရှိတယ်ဆိုတာကိုအမေရိကန်အိုလံပစ်အားကစားသမားတွေကပြန်ပြောင်းအမှတ်ရစေတယ်ဆိုတာကိုလည်းပြောသွားပါတယ်။ဒါဟာအိုလံပစ်အားကစားစိတ်ဓာတ်အဖြစ်နဲ့သာမကအမေရိကန်စိတ်ဓာတ်ဖြစ်တယ်ဆိုတာကိုလည်းသမ္မတအိုဘားမားကမိန့်ခွန်းမှာပြောဆိုခဲ့ပါတယ်။အမေရိကန်ပြည်ထောင်စုရဲ့ပြည်နယ်ပေါင်း56ခုအပြင်ဝါရှင်တန်ဒီစီနဲ့ဗာဂျင်အိုင်လန်းစ်တို့ကအမေရိကန်အားကစားသမားတွေအနေနဲ့အင်းရပြန်မှာရွှေတစိတ်တွေတည်ဆောင်နိုင်အောင်စူးစမ်းကြဖို့လဲသမ္မတအိုဘားမားကတိုက်တွန်းသွားခဲ့ပါတယ
်။အကြမ်းဖက်မှုနဲ့ဆင်နွှယ်နေမယ်လို့တန်တရားရှိတဲ့အီရန်နိုင်ငံသားပေါ်ရီယာပီကန်နီကိုဘရာဇီးရဲတွေကဘရာဇီးနိုင်ငံတောင်ပိုင်းရော့ဖ်ဂရမ်ဒိုဆူဒေတာကချူရီမြို့မှာဖမ်းဆီးခဲ့ပါတယ်။သူကို ဇူလိုင်လ15ရက်နေ့ကလေးကစပြီးပြည်ထောင်စုရဲတပ်ဖွဲ့နဲ့ဘရာဇီးထောက်လိုင်းရေးကနေစောင့်ကြည့်နေကြတာဖြစ်ပါတယ်။သူကိုဖမ်းဆီးပြီးပြန်ပြီးပို့ဖို့အတွက်ဝရမ်းထုတ်ထားပြီးတောက်ချာနေကတော့ဥရုဂွေးနိုင်ငံကိုဘတ်စကားနဲ့သွားဖို့ကြိုးစားချိန်မှာသူကိုဖမ်းဆီးခဲ့တယ်လို့ဒေတာရင်းသတင်းတွေမှာဖော်ပြပါတယ်။သူဟာဘရာဇီးနိုင်ငံနဲ့ကိုတရားမဝင်ဝင်ရောက်လာတဲ့အတွက်ပြန်ပို့ဖို့အတွက်အမိန့်ချခဲ့တာဖြစ်ပြီးဒါဟာပြည်ဝင်ခွင့်ဗီဇာမပါဘဲလာရောက်သူတွေအတွက်လုံရုပ်လုံစင်တစ်ခုလို့ဘရာဇီးဘဟုအစိုးရလူမှုရေးရဲ့ဝန်ကြီးဌာနကကြေညာချက်ထုတ်ပြန်ဖော်ပြပါတယ်။သူကိုဆာအိုပေါလိုကဂါရိုဟော့စ်လေးစိတ်ပြပထွက်ခွာဌာနကိုဓာတ်ပုံရက်ယူနေတာတွေ့ရတဲ့နောက်ပိုင်းမှာရဲတွေကသတိထားမိကြတာပါ။သူဟာမတ်လာတဲ့မှာအီရန်နိုင်ငံကလက်မှတ်ကန်ဆောင်ပြီးဘရာဇီးကိုလာရောက်ခဲ့သူလို့ရဲကပြောပါတယ်။ဒီလေးစိတ်ကိုနှစ်ကြိမ်တနင်္လာရောက်ဓာတ်ပုံရိုက်ခဲ့တာဖြစ်ပြီးရဲတွေကဖမ်းပြီးစစ်ဆေးမင်းမြန်းခဲ့ပေမဲ့နောက်ပိုင်းမှာပြန်လွတ်ပေးခဲ့တာဖြစ်ပါတယ်။သူ့ရဲ့ပုံကိုဘရာဇီးလေးစိတ်တွေအားလုံးနဲ့အိုလံပစ်ပွဲတော်ဆိုင်ရာမှာချီးကျက်တဲ့ထောက်လှမ်းရေးတွေကိုဖြန့်ဝေခဲ့ပါတယ်။သူကိုဆာအိုပေါလိုကိုပြန်လွှဲပြောင်းပေးဖို့မှာဖြစ်ကြောင်းသိရပါမယ်အသေးစိတ်ကိုတော့ဘရာဇီးအနာဘန်တွေကထုတ်မပြောသေးပါဘူ
းလွတ်တော်တာဝန်တွေအတွက်ပြန်လည်ရွေးခံကြမယ်ထိပ်တန်း Republican Party ဝင်တွေကိုအချိန်တော်ကြာစောင့်ဆိုင်နေခဲ့ပြီးမှထောက်ခံမှုပေးကြောင်း Republican Party သမ္မတလောင်း Donald Trump ကကြေညာလိုက်ပါတယ်ဒီသတင်းပတ်ထဲကောက်ယူခဲ့တဲ့မဲဆန္ဒရှင်တွေရဲ့သဘောထားစစ်တမ်းတွေမှာ Trump ဟာ Democrat Party သမ္မတလောင်း Hillary Clinton ထက်လူထုထောက်ခံမှုကျဆင်းနေတာတွေ့ခဲ့ရပြီးတဲ့နောက်မှာထောက်ခံမှုပေးကြောင်းကြေညာခဲ့တာလည်းဖြစ်ပါတယ်တောက်ကြနေနောက်မိုင်းကထုတ်ပြန်ခဲ့တဲ့နောက်ဆုံးလူမှုသဘောထားစစ်တမ်းမှာတော့ကလင်တန်ကထရန့်ကို3ရာခိုင်နှုန်းမပြည့်တပြည့်လောက်နဲ့အသာစီးရနေပြီးတော့ပြီးခဲ့တဲ့သတင်းပတ်တနင်္လာနေ့ကထုတ်ပြန်ခဲ့တဲ့စစ်တမ်းမှာ8ရာခိုင်နှုန်းအထိကွာနေခဲ့တာပါဒါပေမဲ့မကြသေးခင်ရက်ပိုင်းကတခြားစစ်တမ်းတွေမှာတော့ကလင်တန်က48ရာခိုင်နှုန်းနဲ့33ရာခိုင်နှုန်းသာရတဲ့ထရန့်ကိုဦးဆောင်နေတာကြောင့် Republican Party သမ္မတလောင်းအတွက်စိုးရိမ်စရာကောင်းတယ်လို့တောင်စစ်တမ်းကောက်ယူသူတွေကပြောဆိုခဲ့ကြပါတယ်တောက်ကြနေကတော့အောက်လွတ်တော်ဥက္ကဋ္ဌပေါ်ရိုင်ယန်အထက်လွတ်တော်အမတ်တွေဖြစ်ကြတဲ့ဂျွန်မက်ကိန်းနဲ့ကယ်လီအာယွတ်တို့ကိုပြန်လည်ရွေးချယ်ဖို့ထရန့်ကထောက်ခံကြောင်းကြေညာခဲ့ပါတယ်။ Republican Party ရဲ့လွတ်တော်တွင်ထိပ်တန်းခေါင်းဆောင်တဦးဖြစ်တဲ့ Ryan ကိုထောက်ခံမှုမသေးချာသေးဘူးလို့ပြောဆိုခဲ့ပြီးရပိုင်းအတွင်းမှာပဲထောက်ခံမှုပေးခဲ့တာပါ။ Republican Party ညီလာခံကျင်းပချိန်ကစလို့ပါတီထိပ်ပိုင်းခေါင်းဆောင်တွေနဲ့ထရန့်ကြားတင်မာမှုတွေ American Muslim ကြာဆုံးစစ်တီတူရဲ့မိဘတွေကိုဝေဖန်ပြောဆိုမှုတွေကြောင့် Trump ပေါ်ထောက်ခံမှုကြာဆင်းခဲ့ရတာလို့လည်းအများကမြင်ကြပါတယ
် VOA American တန်မနေ့ဖက်မြန်မာဘာသာစီစဉ်တွေကိုမနေ့6နိုင်ကနေ9နိုင်အထိလိုင်းဒိုမီတာ32 kHz 9325လိုင်းဒိုမီတာ40 kHz 9433ညလိုင်းဒိုမီတာ48 kHz 6185ဒုတိယနာရီဝက်မှာလိုင်းလံမီတာ190 kHz 1505တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဒီဝေအမေရိကန်တန်ကမနက်ခင်းသတင်းတွေကိုဆက်လက်ကြေညာနေပါတယ်မန္တလေးတိုင်းစကိုင်းတိုင်းမကွေးတိုင်းပဲခူးတိုင်းနဲ့အေရီတိုင်းဒေသကြီးမှာတွေ့မှရှိတဲ့မြို့နယ်တချို့မှာရေကြီးနှိမ့်မြုပ်မှုတွေကြောင့်ဒေသခံတွေဘေးဒုက္ခနဲ့ရင်ဆိုင်နေရပါတယ်။အေရီတိုင်းတွင်မှာရေလွန်းမှုမှုကြောင့်ရေဘေးဒုက္ခတွေက2သိန်းနီးပါးရှိနေပြီလို့ဒေသခံမိသက်ကယ်ဆယ်ရေးတာဝန်ရှိသူတွေက VOA ကိုပြောပါတယ်။အေရီတိုင်းဒေသကြီးမြောင်းမြခင်ဝါခင်မာမြို့မှာမြေမြင့်တက်လာမှုကြောင့်မြေကမ်းလားအနီးနေထိုင်သူတွေဘေးလွရာရွှေ့ပြောင်းနေရတယ်လို့ပသိမ်ခဲငသိုင်းကျောင်းမြို့ငဝင်မြေလည်းစွန့်ရင်ရင်အမှတ်ကိုကျော်လွန်နေပါတယ်။ဇလွန်ဘက်မှာလည်းစွန့်ရင်ရင်အမှတ်ကအထက်ပေသုံးပေကြော်လာတာမှုအနီအောင်ဆန့်တတ်မှတ်ထားပါတယ်။ Every time မြို့တချို့မှာစိုးရင်ရမှတ်ထက်ကြော်လွန်ပြီးရေကြီးနေတာကြောင့်ညောင်တုံးမြို့မှာဆိုရင်လဲမြေအေက 9,000 ကျော်ရေနစ်မြုပ်ပြီးစာတင်ချောင်းပေါင်း 93 ချောင်းကိုပိတ်ထားရတယ်လို့ပြန်ကြိုင်းဝန်ကြီးဌာနသတင်းမှာဖော်ပြပါတယ်။ရေကြီးတန်ခမ်းနေရတဲ့ရွာအများစုကစားရေးတောက်ရေးပါအခက်ကြုံနေကြတာပါ။အခုလိုလက်တလောဖြစ်ပေါ်နေတဲ့ရေပြေတန်ခမ်းရသူတွေအတွက်ကယ်ဆယ်ရေးနဲ့ပြန်လည်နေရာချတိုင်းဦးစီးဌာနကအကူအညီတွေပေးနေပြီးဟင်းဒရာခရမ်းဓမ္မနုပြည်မြို့နယ်ညောင်ခရမ်းညောင်မြို့နယ်နတ်တလင်းမြို့နယ်ချင်းရွာ9ရွာအတွက်စားတောက်နဲ့ရေတန်တွေထောက်ပံ့ခဲ့ပါတယ်။ရေပြေတင်ပြည်သူတွေအတွက်ကယ်ဆယ်ကူညီရေးနဲ့ရေကြီးမဲ့နေရာတွေမှာတားဆီးနိုင်မှုလှုပ်ဆောင်နေပေမဲ့လုံလောက်မှုရှိဘူးလို့ဒေသခံတွေကပြောကြားကြတယ်လို့အရေးပေါ်အစားတောက်နဲ့ခိုးလုံစရာနေရာတွေလိုအပ်ဆဲပဲလို့ဆိုပါတယ်
။ထိုင်းနိုင်ငံမှာစစ်အစိုးရကရေးဆွဲထားတဲ့ဖွဲ့စည်းပုံခြေကဥပဒေအစ်ကိုတနင်္ဂနွေနေ့မှာဆန္ဒမဲပေးကြဖို့အတွက်မဲဆန္ဒရှင်တွေပြင်ဆင်နေကြပါတယ်။စစ်တပ်ရဲ့ကြောထောက်နောက်ခံနဲ့ရေးဆွဲထားတဲ့ခြေကဥပဒေမူကြမ်းအရနိုင်ငံရေးပြဿနာတွေပေါ်ပေါက်ချိန်မှာရွေးကောက်ခံမဟုတ်တဲ့ဝန်ကြီးချုပ်တဦးကိုခန့်အပ်ခွင့်ရှိတယ်လို့စစ်တပ်ကိုယ်စားလှယ်တွေအတွက်နေရာတွေပေးထားပြီးရွေးကောက်ခံမဟုတ်သူတွေနဲ့အထက်လွှတ်တော်ကိုဖွဲ့စည်းပိုင်ခွင့်ရှိမှာဖြစ်ပါတယ်။ စစ်တပ်ကတော့ထိုင်းနိုင်ငံမှာနိုင်ငံရေးသဘောထားကွဲပြားမှုတွေကိုအခြေခံဥပဒေအတွက်ကရှော့ချပေးလိမ့်မယ်လို့ပြောဆိုနေပေမဲ့ဝေဖန်သူတွေကတော့စစ်တပ်ကိုဩဇာအာဏာအလွန်ကျွံပေးထားတယ်လို့ပြောဆိုနေကြတာဖြစ်ပါတယ်။စန္ဒခံယူပွဲဟာ2014ခုနှစ်စစ်အာဏာသိမ်းချိန်အားစလို့ထိုင်းနိုင်ငံမှာတိုင်းပြည်ကိုအုပ်ချုပ်နေတဲ့စစ်တပ်ရဲ့တရားဝင်မှုကိုလက်ခံမလားဆန့်ကျင်မလားဆိုတာကိုဆုံးဖြတ်လိမ့်မယ်လို့လည်းကြွမ်းကျင်သူတွေကပြောကြပါတယ်။ထိုင်းမဲဆန္ဒရှင်တန်း50ကျော်အနေနဲ့ဆန္ဒခံယူပွဲမှာမေးခွန်းနှစ်ခုကိုအပြည့်ပေးကြရမှာပါပထမမေးခွန်းကတော့ဖွဲ့စည်းပုံမူကြမ်းကိုလက်ခံလက်မခံဆိုတာဖြစ်ပြီးတော့ဒုတိယမေးခွန်းကတော့စစ်အုပ်ချုပ်ရေးကနေ9နှစ်ကြာအတွင်းကုပြောင်းရေးကာလမှာတာဝန်ယူရမယ့်ဝန်ကြီးချုပ်တယောက်ကိုအောက်လွှတ်တော်နဲ့အတူပူးတွဲရွေးချယ်ရမယ့်စစ်တပ်ကခန့်အပ်ထားသူတွေပါဝင်တဲ့အထက်လွှတ်တော်ကိုလက်ခံသလားဆိုတာပဲဖြစ်ပါတယ်ဖွဲ့စည်းပုံအခြေခံဥပဒေတရားရွေးကောက်တင်မြောက်ခံအောက်လွှတ်တော်အမှန်900နဲ့အတူစစ်တပ်ကခန့်အပ်တဲ့ကိုယ်စားလှယ250ပါဝင်တဲ့အထက်လွှတ်တော်ကိုဖွဲ့စည်းသွားမှာပါရွေးကောက်ပွဲတွေကိုတော့ရှေ့လာမယ့်နှစ်တွေမှာကျင်းပလိမ့်မယ်လို့မျှော်လင့်ရပြီးတော့စစ်တပ်ကတော့ဖွဲ့စည်းပုံအခြေခံဥပဒေအတိပြုပြဋ္ဌာန်းပြီးတာနဲ့ရွေးကောက်ပွဲတွေကျင်းပမယ်လို့ကတိပြုထားပါတယ
်တောင်တရုတ်ပင်လယ်ပြင်ထဲမှာတရုတ်ကသူတို့ပိုင်နေလို့ကြေညာထားတဲ့နေမြေအတွက်ပြီးခဲ့တဲ့လတိုင်းမှာပဲနိုင်ငံတကာခုံရုံးကလက်မခံပဲပဲကြခဲ့ပေမဲ့စနေနေ့မှာတော့ပိုင်ဆိုင်မှုဆိုင်အငင်းပေါ်နေဒီဒေတာရင်းကနေမြင်းတစ်ခုမှာတရုတ်ကကန်ယူရန်ဆောင်တင်မော်ရီကင်းလှည့်လင်းရင်တွေပြင်ငါးဖန်းတင်မော်ရီနဲ့ပါတွားရောက်ပြီးသူတို့ပိုင်ဆိုင်ကြောင်းထပ်မံပြသခဲ့ပါတယ်ဂျပန်ထိန်းချုပ်ထားတဲ့ကျွန်းတွေတစ်ဝိုက်မှာတရုတ်ငါးဖန်းတင်မော်200ကျောင်းနဲ့တူတရုတ်ကန်ယူရန်ဆောင်တင်မော်600တဲ့မနဲ့တွေ့ရတဲ့နောက်ဂျပန်ကတရုတ်အစိုးရကိုကန့်ကွက်ခဲ့တာဖြစ်ပါတယ
်ထိတန်းရောက်နိုင်ငံတကာသတင်းတွေကိုဒေါကင်မျိုးသက်နဲ့မန္နနာချန်တို့ကပြောပြခဲ့ကြတာပါအခုတော့ဆက်သွယ်မေးမြန်းချက်နဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်သွားပါမယ်မြန်မာနိုင်ငံဟာဒီမိုကရေစီအပြောင်းအလဲကိုရောက်နေပြီလို့ပြောနေကြပေမဲ့ရှစ်လေးလုံးအရေးတော်ပုံစတင်ခဲ့တဲ့လွန်ခဲ့တဲ့28နှစ်တာကာလဖြတ်တန်းမှုပေးဆပ်မှုတွေနဲ့နှိုင်းယှဉ်ကြည့်မယ်ဆိုရင်မြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီစနစ်ဟာစကူးမကူးအခြေအနေသာရှိပြီးပြည့်ဝတဲ့ဒီမိုကရေစီမဟုတ်သေးဘူးလို့ရှီလီလုံးမှာကိုယ်တိုင်ပါဝင်ခဲ့သူတွေကသုံးသပ်လိုက်ကြပါတယ်ရှီလီလုံးအရေးတော်ပုံအခမ်းအနားတွေကိုပြည်တွင်းပြည်ပမှာပြုလုပ်ဖို့ကြိုတင်ပြင်ဆင်နေတဲ့အခြေအနေတွေကိုလည်းတင်ပြမှာပါ1988ခုနှစ်မှာစတင်ခဲ့တဲ့ရှီလီလုံးအရေးတော်ပုံဟာအခုဩဂုတ်လ8ရက်နေ့ဆိုရင်28နှစ်တင်တင်ပြည့်ပြီဖြစ်ပါတယ်စတင်မှာ18ရက်နေ့မှာစစ်တပ်ကအာဏာသိမ်းဖျော်ခွင်းခဲ့တာကြောင့်ရှီလီလုံးကာလအတွင်းလူအများအပြားတည်ဆုံပျောက်ဆုံးခဲ့ရသလိုလက်နက်ကင်ဒေါ်လာရင်းလို့ဖို့မြန်မာနိုင်ငံနေဆက်တချို့ကိုလည်းတောခုခဲ့ကြတာပါဒီလိုဘဝတွေနဲ့ရင်းပြီးပေးဆပ်မှုတွေရှိလာခဲ့တဲ့ရှီလီလုံး28နှစ်တာကာလကိုပြန်ပြောင်းသုံးသပ်ရင်ဒီကနေ့မြန်မာနိုင်ငံရဲ့အခင်းကျင်းဟာအားရစရာမရှိသေးဘူးလို့လက်ရှိအမေရိကန်ပြည်ထောင်စုမှနေထိုင်သူ88မျိုးဆက်ကျောင်းသားခေါင်းဆောင်တဦးဖြစ်တဲ့ကိုစုံမင်းကပြောဆိုလိုက်ပါတယ
်1988ခုနှစ်ကကမ္ဘာလီကနာရှင်သမင်းတောက်ဆုံးမှုပြာနာရှင်သမီးတောက်ဆုံးမှုကျွန်တော်တို့ကြိုးစားကြရတယ်။အဲ့လိုတောက်ဆုံးမှုဒီလန်ရှောက်မှာပြီးသွားတဲ့ရေကောင်းတွေအများကြီးရှိခဲ့တယ်လို့မျက်နာဆဲလူတွေဝါပြတ်သွားခဲ့တဲ့လူတွေအများကြီးရှိခဲ့တယ်။အဲ့ပေးဆပ်မှုတွေဟာဒီနေ့ဒီချိန်မှာစစ်မှန်တဲ့ဒီမိုကရေစီလို့ပြောနေပေမဲ့လက်ရှိအချိန်မှာကျွန်တော်တို့နိုင်ငံရဲ့စကူးမကူဒီမိုကရေစီနဲ့ကျွန်တော်တို့ဖြတ်တန်းနေရတယ်။အမျိုးသားပြည်နယ်ပြည်ညရေးလို့ဟောင်းတင်တက်ထားပေမဲ့အစင်းရှင်တာကာလကျွန်တော်တို့ယင်းဒီပြဿနာမှုတွေနဲ့တိုင်းတာတယ်ဆိုရင်တော့အားရတဲ့အခြေအနေဖြစ်ပြီးပ
ါရှီလင်းလုံးမှာပါဝင်ခဲ့တဲ့မုံရမျိုးကကိုကျော်မိုးလှိုင်ကလည်း28နှစ်တာကာလကိုအခုလိုသုံးသပ်ပါတယ
်ဟိုကျွန်တော်တို့ကြောင်းသားနဲ့ပြည်သူလူတွေအနစ်နာခံပြီးတော့ဟလာကိစ္စဆက်တိုက်ပွဲဝင်ခဲ့တဲ့ဟာတွေရဲ့ရလက်ကတော့ဟိုအတိုင်းတာတစ်ခုထီတော့ကျွန်တော်တို့အပြောင်းလဲဖြစ်လာခဲ့ပြီဒါပေမဲ့ဟိုပြီးဝတဲ့ဒီမိုကရေစီနိုင်ငံတော့ကျွန်တော်လက်ရှိချိန်ကြည့်အောင်
ရှီလီလုံး28နှစ်တာကာလဆုံးရှုံးမှုအောင်မြင်မှုတွေကိုတော့ကိုစုံမင်းကအခုလိုသုံးသပ်ပါတယ
်ဒီကြောင်းဖြစ်နေကြောင်းမှာဆုံးရှုံးမှုအများကြီးရှိခဲ့ပါတယ်ဟိုဆုံးရှုံးမှုကိုကျွန်တော်အဓိကထားပြီးမပြောချင်ပါဘူးအဲအောင်မြင်မှုအရာတစ်ချက်ကဒီအရသာအစိုးရတစ်ခုကိုလူလူကစိတ်နစ်ကကလိုချင်ကြတယ်စစ်ဝါရီနဲ့စစ်အာဏာရှင်စနစ်ကိုမုန်းလေးကြတယ်ဆိုတဲ့အသည့်သူတို့ဒီမိုကရေစီကိုမြင်လို့ရဲ့စိတ်ဓာတ်အဲ့ဒါတွေကိုသူတို့လက်ခံလာတဲ့အတွက်ဒါဟာကျွန်တော်တို့အတွက်အကြီးဆုံးသောအောင်မြင်မှုအနာဂတ်ဒီမိုကရေစီမှာတော့အတခုအနေနဲ့ခိုင်ခိုင်မာမာဖြစ်လာတဲ့အခြေအနေတစ်ခုလိုပဲကျွန်တော်အနေနဲ့ပြောချင်ပါတယ
်ဒီမိုကရေစီစကူးမကူးအခုလိုကာလမှာ NLD အစိုးရအနေနဲ့နိုင်ငံရေးအင်အားစုတွေကိုအခုထက်ပိုပြီးပါဝင်ခွင့်ပေးဖို့တိုက်တွန်းလိုက်သလို88မျိုးဆက်တွေအနေနဲ့လည်းဒီထက်ပိုပြီးတာဝန်ယူလှုပ်ဆောင်ကြဖို့88မျိုးဆက်ចောင်းသားကိုစုံမင်းကတိုက်တွန်းလိုက်ပါတယ်
တစ်ချက်ကတော့လက်ရှိနိုင်ငံတော်အာဏာကိုတပိုင်းတစားချုပ်ကန်ထားတဲ့ကျွန်တော်တို့ရဲ့ဒီမိုကရေစီဘက်အစိုးရပေါ့နော်သူတို့ဒီမှာအကြတဲ့တစ်ခုရှိပါတယ်အဲအဲ့ဒီအကြတဲ့ကသူတို့စိတ်ထင်နိုင်သွားလို့မရဘူးသူတို့ယုံထားမှာကျွန်တော်တို့နားလေအဲအဲ့လိုယုံထားတဲ့အခါမှာပြည်သူပြည်သားတွေနဲ့နိုင်ငံရေးလုပ်ဖို့ကင်ဘက်တွေကိုပါဝင်လာဖို့ပါဝင်လာနိုင်ဖို့အခွင့်အရေးသူတို့ဖန်ပြီးပြတဲ့တယ်လို့ကျွန်တော်မြင်တယ်နောက်တစ်ချက်ကျွန်တော်နဲ့ခက်ကြိုင်နေပေါ့နော်ဟို1988ကအသက်20ရွယ်ကျွန်တော်တောင်းသားတွေပေါ့ကျွန်တော်တို့ရဲ့ခက်ကြိုင်တွေဟာသူတို့ထိထိရောက်ရောက်ဆုံးဖြတ်ချက်တွေကိုထိထိကြမဆုံးဖြတ်နိုင်သေးဘူးဆိုတာကိုကျွန်တော်သတိရတယ်။ဒါကကျွန်တော်တို့တွေဟာလိုအပ်ချက်တွေရှိနေသေးတယ်။အကြောင်းကိုတာဝန်ယူမှုတာဝန်ခံမှုနဲ့ဒီရဲတင်းလှုပ်ဆောင်မှာအမျှော်မြင်ကြီးကလှုပ်ဆောင်မှာလို့ကျွန်တော်တို့ခက်ကြိုင်တွေပြောချင်ပါတယ
်။မုံရမြို့မှာကျင်းပမဲ့ရှီလီလုံးအခမ်းအနားနဲ့ပတ်သက်လို့ကိုကျော်မိုးလှိုင်ကရှင်းပြပါတယ်
။အဲဒီရှီလီလုံးအခမ်းအနားမှာကိစ္စစက်ကဒီမိုကရေစီအတွက်တိုက်ပွဲဝင်ကြဆုံးသွားတဲ့အနာဂတ်အာဇာနည်တွေပထမအလေးကြီးမဲ့အစီအစဉ်လို့ဖြစ်ပါတယ်။နော်လူကြီးပိုင်းကမောင်ရှိလေးလုံးတမိုင်းဖြစ်စဉ်ကိုပြောမယ်ပေါ့ဗျာ။နောက်ဒီအခမ်းအနားရှိမှလည်းမှတ်တမ်းရကားဆိုပြီးလုပ်ပါမယ်။အဲ့ဒီတမိုင်းနဲ့မှတ်တမ်းပြကားဆိုရင်ရေးခင်းကလာမှာတပ်ပုံမှတ်တမ်းတွေကျွန်တော်တို့ဂျာနယ်တွေစာဆောင်တွေအဲ့ဒီစာအုပ်တွေစာဆောင်တွေဆိုရလဲတကယ်တော့ကျွန်တော်တို့ဒီဟိုနှစ်တချို့ဆို၁၀စုနှစ်နဲ့ချီပြီးတော့မြောက်မှာဟိုတေချာလုံအောင်ထုတ်ပို့ပြီးတော့ညှုပ်ထားခဲ့တဲ့စာဟစာရန်တွေဖြစ်ပါတယ်။အဲ့ဒီစာဟစာရန်တွေကိုကျွန်တော်တို့ပြန်လဲပြသမှာဖြစ်ပါ
မောင်ရမြို့မှာတော့ရှီလီလုံးအခမ်းအနားကိုအရှိရေမိန်ကျောင်း၌နိုင်ရည်စင်အနီးမှာကျင်းပသွားမယ်လို့သိရပါတယ်ခင်ဗျာရှီလီလုံးမျိုးဆက်ပွင့်လင်းညဉ့်ညံအဖွဲ့အစည်းကစီစဉ်ကျင်းပမယ့်28နှစ်မြောက်ရှီလီလုံးဒီမိုကရေစီအရေးတော်ပုံအခမ်းအနားကိုတော့ရန်ကုန်သင်္ကန်းကျွန်းစိုက်ကဆန်ဓမ္မပီယသာသနာရိပ်သာမှာဩဂုတ်လ10ရက်တနင်္လာနေ့မနေ့10နာရီမှာကျင်းပသွားဖို့ရှိတယ်လို့သိရပါတယ်ခင်ဗျာအခုတော့အပတ်စဉ်ကဏ္ဍတစ်ပုဒ်ကိုတင်ဆက်ပါမယ်ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ပါမြန်မာဆိုင်ပြေးလေယာထုတ်လုပ်မှုအကြောင်းကမ္ဘာပံအမှုတန်းတွေကသူဧတနာလုပ်ပြီးမကြခင်ကအစီရင်ခံစာထုတ်ပြန်ထားတာပါဒီစာတန်းကိုဥအောင်ခင်နဲ့ကိုကျော်သိန်းကပူးတွဲတင်ဆက်ပါမယ
်မြန်မာပြည်သားအများစုဟာကျေးလက်မှနေထိုင်ကြတဲ့အတွက်ဆင်းရဲမှုကြာဆင်းရေးလမ်းစဉ်ချမှတ်မယ်ဆိုရင်စိုက်ပြေးလေယာနဲ့ပတ်သက်တဲ့သတင်းအချက်အလက်တွေကိုသိရှိနားလည်ဖို့လိုပါတယ်ဒါပေမဲ့ဒီနေရာမှာအလွန်အားနေတဲ့အတွက်ထိရောက်စွာလုတ်ကင်နိုင်မှုကက်ခဲပါတယ်။ဒါကြောင့်မို့အရာဝတီဘကိုးစကိုင်းနယ်ရှမ်းပြည်နယ်ကအိမ်တောင်စု2000နီးပါးကို2014မှာစစ်တမ်းခောက်ယူပြီးလေယာထုတ်လုပ်မှုအစီရင်ခံစာရေးရတယ်လို့ကမ္ဘာပံအုပ်စုနယ် LIFD အဖွဲ့ကဆိုပါတယ်။ February လက Analysis of Farm Production Economics ဆိုတဲ့စာမျက်နှာ200ကျော်အစီရင်ခံစာထွက်လာပါတယ်။တိုင်းနယ်ပြည်နယ်လေးခုကရွာကြီးတွေကိုလှိလာတာမှုတပြည်လုံးကိုစားမပြုပေမဲ့လုတ်ကွင်းလုတ်ကွက်နဲ့ထုတ်လုပ်မှုဆက်ဆက်နေပုံကိုတင်ပြထားပါတယ်။ဘေးဆန်းနှုံးနယ်ပဲတိုင်းတိုင်းလေယာထုတ်လုပ်မှုနှိမ့်ချနေတာမှုတိုးတက်ဖွံ့ဖြိုးရေးမှာအကန့်အသတ်ရှိပါတယ်။အစိုးရအနေနဲ့အဓိကပါဝင်ရမယ့်ကျေးလက်အခြေခံအဆောက်အုံကောင်းမွန်မှုနဲ့လေသမားကိုအသက်ပညာပေးမှုစတာတွေမှာချို့တဲ့နေတဲ့အတွက်လေယာထုတ်လုပ်မှုနှိမ့်ချရတာဖြစ်ပါတယ်တဲ့။ချောက်ွေရာဒီမှာလွေတပားဆိုက်ရတာအရင်နီးများပြီးအမျက်နေတာမှုအချားသီးနှံစိုက်ပျိုးရေးကိုအားပေးတဲ့လို့ဆိုပါတယ
်စစ်တန်းကောက်ယူတဲ့အိမ်တော်စုမှာ80ရာခိုင်နှုန်းဟာမိုးစပားဆိုက်ပါတယ်ချောက်တွေရာဒီမှာလွေစပားဆိုက်သူ20ရာခိုင်နှုန်းသာရှိပြီး80ရာခိုင်နှုန်းကကောက်ပဲသီးနှံဆိုက်ပါတယ်ဘဲဒီစိန်ပဲဝါကလေးနဲ့မတ်ပဲကိုအများဆုံးဆိုက်ကြပြီးအိန္ဒိယအာရဗ်အမရိတ်ထိုင်းဘင်္ဂလားဒေ့ရှ်နဲ့တရုတ်ပြည်ကိုတင်ပို့ပါတယ်2014မှာပဲမျိုးစုံဒေါ်လာတန်း100ကျော်ဘူးတင်ပို့နိုင်ပြီးဆန်ကတန်း600ကျော်ဘူးသာတင်ပို့နိုင်ခဲ့ပါတယ်။စီထွက်သီးနှံနဲ့ပြောင်းစိုက်ပျိုးမှုရှိပေမဲ့လိုအပ်အများကြီးစိုက်ထိုးရပြီးအထွက်နည်းပါတယ်။မိုးစဘာစိုက်ပျိုးမှုကိုတရက်လောက်အားနဲ့တွက်ရင်မြန်မာပြည်မှာစဘာ23ကီလိုသာထွက်ပြီးကမ္ဘောဒီးယားမှာ62ကီလို၊ဗီယက်နမ်မှာ429ကီလို၊ထိုင်းမှာ549ကီလိုထွက်လို့မြန်မာထက်အများကြီးသာပါတယ်။ဒါကြောင့်နိုင်ငံသားမှာရှင်ပြိုင်ဖို့အခက်အခဲရှိပါတယ
်မြန်မာစိုက်ပျိုးရေးနည်းဟာလွန်ခဲ့တဲ့အနှစ်20လောက်ကထိုင်းနဲ့ဗီယက်နမ်မှာသုံးခဲ့တဲ့နည်းဖြစ်ပါတယ်တရုတ်ထိုင်းအင်ဒိုနီးရှားဖိလစ်ပိုင်ဗီယက်နမ်ကမ္ဘောဒီးယားအိန္ဒိယမြန်မာစတဲ့နိုင်ငံ၈နိုင်ငံကိုတန်းစီပြီးစံစဘာကရတဲ့အမြတ်ငွေကိုတွက်မယ်ဆိုရင်မြန်မာကအနည်းဆုံးတရုတ်နဲ့ထိုင်းကအများဆုံးဖြစ်နေပါတယ်လေယာဉ်လောက်ကမှလည်းမြန်မာကအနည်းဆုံးဖြစ်ပြီးတရုတ်နဲ့ထိုင်းကအများဆုံးဖြစ်ပါတယ်။န ဝိယာဒီမှာတနေ့ကြက်2000ကျော်သာလောက်ခရပါတယ်မြို့တက်ပြီးအလုတ်လုတ်သူကြီးများလာတဲ့အတွက်လင်းရလုတ်သားရှားပါလာပါတယ်နှစ်ပေါင်းများစွာအစိုးရဝင်ရောက်ဆွတ်ဖက်တဲ့ဆိုးကျိုးကိုလင်းရကန္တမှာတွေ့နိုင်ပါတယ်တိုင်းတဲ့ဗီယက်နမ်မှာမျိုးစဘာရဖို့ပြဿနာမရှိပေမဲ့မြန်မာပြည်မှာအလုံးအလောက်ရဖို့အခက်အခဲရှိပါတယ
်ဆယ်ရီဆောက်ထားပေမဲ့စိုက်ပျိုးမြေ12ရာခိုင်နှုန်းကသာရေပေးနိုင်ပါတယ်ထိုင်းနဲ့ဗီယက်နမ်မှာစိုက်ပျိုးမြေ80ရာခိုင်နှုန်းဟာဆယ်ရေသုံးနိုင်ပါတယ်မြန်မာပြည်ကလေသမား80ရာခိုင်နှုန်းဟာမူလာတန်းပညာလောက်သာသင်ပူးတာမို့စိုက်ပျိုးရေးပညာပေးလို့ရမှာပြဿနာရှိပါတယ်။ဥပမာဓာတ်နေဩဇာ300မှာအချိုးအစားမကျတာတွေရှိပါတယ်။နိုက်ထရိုဂျင်နဲ့ဖော့စဖရပ်စ်သုံးတဲ့နေရာမှာမိုးရာသီမှာလိုသလောက်မသုံးဘဲနွေရာသီမှာလိုတာထက်ပိုသုံးထားပါတယ်။ဒါကြောင့်ဓာတ်နေဩဇာသုံးတာချင်းတူပေမဲ့ထိုင်းနဲ့ဗီယက်နမ်ကပိုထွက်တယ်လို့ဆိုပါတယ်။မိုးတွင်းမှာစဘာစိုက်တာကိုအဓိကထားပေမဲ့နွေရာသီမှာအခြားသီးနှံတွေဟာစဘာထက်ပိုအရေးကြီးပါတယ်။နှမ်းနဲ့ကလဲဘဲဟာဆန်လောက်အမြတ်မရပေမဲ့ထုတ်လုပ်တဲ့စရိတ်ပိုမိုတက်တာတယ်လို့ဆိုပါတယ
်။တဘာဝဂိဟအခြေအနေကိုလိုက်ပြီးသီးနှံဖြစ်ထူးမှုကွဲပြားသွားတာကိုလည်းတင်ပြထားပါတယ်။အေယဝရီကရေငန်အနည်းငယ်ရှိတဲ့ဒေသနဲ့သခိုင်းတိုင်းကဆယ်ရီတောက်ဒေသမှာပေရီစိမ်းဟာအမြတ်အစွန်အများဆုံးဖြစ်ပါတယ်။ဒါကြောင့်နေရာဒေသကိုလိုက်ပြီးကုန်ကျစရိတ်ထုတ်လုပ်မှုကွဲပြားသွားတာကိုအစိုးရကအသိအမှတ်ပြုပြီးစံစဘာကိုကြီးအဓိကထားတဲ့လမ်းစဉ်ကိုပြန်လည်ဆန်းစစ်တင်တယ်လို့ဆိုပါတယ်။ကုန်းချစရိတ်နည်းပြီးအများအစွန်များတဲ့သီးနှံစိုက်ပျိုးနိုင်အောင်လွတ်လွတ်လပ်လပ်လုပ်ခွင့်ပေးရင်စိုက်ပျိုးလေယာထုတ်လုပ်မှုတိုးပွားလာလိမ့်မယ်လို့ဆိုပါတယ်။အများအစွန်များတဲ့သီးနှံအမျိုးမျိုးစိုက်ပျိုးရေးကိုထောက်ခံအားပေးမယ်ဆိုရင်စံစဘာဦးစားပေးလမ်းစဉ်တဲ့ပုံမူချက်ပြတဲ့စိုက်ပျိုးရေးအစီအစဉ်ချမှတ်ဖို့လိုပါတယ်။ဥပမာမျိုးစိတ်ထုတ်လုပ်မှုမှာမျိုးစားစဘာအမျိုးမျိုးအတွက်သားရွေတာကိုအခြားစဘာအမျိုးအစားနဲ့တည်နံတွေအတွက်ပါမျိုးစိဖြတ်ဝင်နိုင်အောင်ဆောင်ရွက်ရပါလိမ့်မယ်။ခင်မီစိုက်ပျိုးရေးအတတ်ပညာကိုအသုံးပြုတတ်အောင်လေသမားပညာဘေးလုပ်ငန်းတွေတိုးချဲ့လုပ်ကိုင်ရပါလိမ့်မယ်။လေသမားတွေရဲ့စိုက်ပျိုးရေးစီမံကိန်းကိုလိုက်ပြီးရေးပင်းနိုင်မဲ့ဆယ်မျိုးစနစ်ရှိဖို့လိုကြောင်း Analysis of Farm Production Economics စာရမှာကမ္ဘာ့အုပ်စုနဲ့ LIFD အဖွဲ့ကစမ်းစစ်ထားပါတယ်ခင်ဗျာ။
ဥုံခင်ရဲ့မြန်မာရေးသုံးသက်ချက်ဖြစ်ပါတယ်အခုတော့နာနေခင်အင်္ဂလိပ်သင်ကန်းစာကိုနားဆင်ကြည့်အောင်ပါ American Indian 3အင်္ဂလိပ်သင်ကန်းစာကိုတော့ဒေါ်လာလတန်ကပို့ချမှာဖြစ်ပါတယ
်ဒီတင်ပါ Blessing ကိုအခြေခံတဲ့ idiom အသုံးတွေကိုတင်ပြပေးမှာမို့ပထမဦးဆုံး
blessing in disguise
ကိုတင်ပြပေးမှာဖြစ်ပါတယ်စာလုံးပေါင်းက b l e s s i n g blessing က b l e s s bless ဆိုတဲ့အခြေခံဝဟာရကဆင်းသက်လာပြီးခရိယန်ဘာသာအသုံးနှုန်းရကောင်းကြီးပေးတာဖြစ်ပါတယ်နန်းဒါမှမဟုတ် noun ဖြစ်တဲ့ blessing ကတော့ကောင်းကြီးမင်္ဂလာဖြစ်ပါတယ်နေ့စဉ်အသုံးတွေမှာတော့ကောင်းမြတ်တာမင်္ဂလာရှိတာအကျိုးကျေးဇူးခံစားရတာဆုလက်တပါဖြစ်တာကိုညီညွတ်ပါတယ်ဥပမာကျမချင်းဟာလက်တပါလို့ဆိုရင် good health is a blessing လို့ညီညွတ်ပြောလို့ရတာပေါ့ရှင် in in ကတော့အထဲမှာ disguise disguise ကရုပ်ဖြစ်ထားတာဆိုတော့စကပိုက်ခုံရဲ့ဓာတ်ရိုက်အဓိပ္ပာယ်ကရုပ်ဖြစ်ထားတဲ့ကောင်းကြီးမင်္ဂလာပေါ့ဒီတော့ဆင်းသက်လာတာကတော့ဘာသာရေးကဖြစ်တယ်လို့ဆိုရမှာပါဘာသာရေးကန့်ဆိုင်ကြသူတွေကအမြဲဖျားတရားကိုအားကိုးကြပြီးဘဝမှာဆိုးသည်ဖြစ်စီကောင်းသည်ဖြစ်စီဖျားသခင်ရဲ့အလိုတော်ရဖြစ်တာမို့လေအဆိုးတဲ့ကအကောင်းဖြစ်မှာပဲလို့ဖျားသခင်ပေါ်ယုံကြည်ချက်မပြတ်ကြတဲ့သဘောထားကနေဆင်းသက်လာတာဖြစ်ပါတယ်ဒါကြောင့်မလို့ဒီတော့ရဲ့ idiom အသေးပဲကတော့ကျမစစောကပြောခဲ့တယ်လို့ပါပဲအဆိုးတဲ့ကအကောင်းဖြစ်လာတာကိုကြည့်ညွှန်တာဖြစ်ပါလေဒီအသုံးနဲ့ပတ်သက်လို့ George Groupie ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် I must say it's a blessing in disguise I missed the flight to New York The plane crashed because of bad weather
ကျွန်တော်နယူးယောက်ကိုလေယာဉ်ပြန်လွတ်သွားတာအဆိုးတွေကအကောင်းဖြစ်လာတယ်လို့ဆိုရမှာပါအဲ့ဒီလေယာဉ်ကရာသီဥတုဆိုးလို့ပြကြခဲ့တယ်လို့အဓိပ္ပာယ်ရပါတယ်ဥပမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
I must say, it's a blessing in disguise I missed the flight to New York. The plane crashed because of bad weather. Mixed blessing.
M-I-X-E-D, mixed ga. M-I-X, mix, sure, verb kriya ga ni sinte la bi, yonora, yora gu sulura pi pari. M-I-X-E-D, mix ga ro, past tense, ati dhubo gu piare, yono pida gu yinhuna pi pari. Diniyama, nan noun pide, blessing, sure, kauni mingla, sure, wohaya gu shima, adjective nama widhidna pi, tumpyu thara mu. Pelu blessing le, pelu kauni mingla le, sure, no. ယောနေတဲ့ကောင်းကြီးမင်္ဂလာလို့အထူးပြုသုံးထားတာဖြစ်ပါတယ်။ယောနေတဲ့ဆိုတော့အဆိုးနဲ့အကောင်းယောနေတာပေါ့ရှင်။အရှင်းဆုံးဥပမာပေးရမယ်ဆိုရင်တော့အနုမျိုးစွမ်းအင်ကိုတီထင်ခဲ့တာသိပ္ပံပညာရှင်တွေကဒီတွေ့ရှိချက်ဟာလောင်စာအဖြစ်အနုမျိုးစွမ်းအင်ကိုအသုံးပြုနိုင်လို့ကောင်းကျိုးရှိတယ်လို့အနုမျိုးဘုံလို့ပြီးလူအများကိုသိစေနိုင်တဲ့အတွက်ကြောင့်လေဆိုးကျိုးရှိတယ်လို့သုံးသပ်ကြပါတယ်။ ီဘုံပေါ်ပေမဲ့လို့လေတကယ်တော့အကောင်းပဲရှိတယ်လို့အဆိုးပဲလည်းရှိနေတာကိုဆိုလိုတာဖြစ်ပါတယ်။တနည်းအားဖြင့်တော့အဆိုးနဲ့အကောင်းရောနေတာပေါ့။ဒီတော့နဲ့ပတ်သက်လို့ George Cooper ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
။ It was a mixed blessing for my brother and his wife to win a $100 million jackpot. They became very rich, but their marriage ended in divorce.
ကျွန်တော်ကနေသူဇနီးတို့ဒေါ်လာတန်တရာထိပေါက်တာအဆိုးနဲ့အကောင်ရောနေတဲ့ဆူလာလို့ဆိုရမှာပါသူတို့သိကိုချမ်းသာလာကြတာမှန်ပေမဲ့သူတို့အိမ်တောင်ကြီးကတော့ကွာရှင်းမှုနဲ့အဆုံးသတ်ခဲ့တယ်လीလို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
It was a mixed blessing for my brother and his wife to win a $100 million jackpot. They became very rich, but their marriage ended in divorce. Count your blessings.
C-O-U-N-T, count ka ye dwe ta. Y-O-U-R, yoga thin yi. B-L-E-S-S-I-N-G-S, blessings ka kaunji mingla sula suro. Zagwai thun ye thayay thiwe ka kaunye sechana ziya pide harwe gu ye dwe ji ba bo shim. Idiom adewe ka le shimare. Ko kan kauna gu jesu di mu phe pare. Atu di pin chimaru mima buddha bada ma le ko buwa ma loba doda moha shime sa shida ne yao yin tin ting bi shida gu tambu thatata phe pare. Upama လူဖြစ်ရတာကိုကျေးဇူးတင်ဖို့ကို့ဘဝမှာမရှိတာကိုမက်ပြီးစိတ်ဆင်းရဲနေမဲ့အစားရှိတာအတွက်ကိုကျေးဇူးတင်ဖို့ကိုဆလိုတာဖြစ်ပါတယ်ဒီအဆုံးနဲ့ပတ်သက်လို့ George ကိုပေးတဲ့ဥပမာကိုနားဆင်ကြည့်ကြရအောင
် Many refugees count their blessings to be resettling in America
ဒုက္ခသည်အများပြားကသူတို့အမေရိကန်ပြည်ထောင်စုမှာလာရောက်ခြေချနေထိုင်ခွင့်ရကြတဲ့အတွက်ကံကောင်းနေလေလို့ယူဆကြတာဖြစ်ပါတယ်လို့ဒီပေရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင
် Many refugees count their blessings to be resettling in America
သရရှိမြတ်ကိုဒီသတင်းပတ်ကျင်းပြခဲ့တဲ့ idiom အသုံးတွေကတော့
blessing in disguise mixed blessing count your blessing
တို့ဖြစ်ကြပါတယ်နောက်တစ်ပတ်ခုလိုချိန်မျိုးမှာလေ idiom အသုံးတွေကိုတင်ပြပေးဦးမှာမို့စောင့်မျှော်နှားဆင်ကြပါရှင
်ဒေါ်လာသာတန်ပို့ချတဲ့ American idiom သုံးအင်္ဂလိပ်သင်ခန်းစာကိုနားဆင်ခဲ့ရတာပါမကြခင်မှာ ARD ရေးပြီးအခြေအနေကိုတင်ပြမှာဖြစ်တယ်လို့ VOA ဓာတ်ရိုက်လေလိုင်းအစီအစဉ်တွေကိုလိုင်းနိုမီတာ30 40 50နဲ့လိုင်းလတ် 190 တို့ကနေစောင့်မျှော်နှားဆင်နိုင်ပါတယ်ခင်ဗျာ
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်8နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မြန်မာစံတော်ကြီးမနက်6နာရီခွဲရှိပါပြီ VOA American တန်ရဲ့တနင်္ဂနွေနေ့မနက်အစီအစဉ်တွေကိုမနက်9နာရီဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်လိုင်းဒိုမီတာ32 kHz 933လိုင်းဒိုမီတာ40 kHz 9433လိုင်းဒိုမီတာ50 kHz 9999နဲ့လိုင်းလက်190တို့ကနေဆက်ပြီးတင်ဆက်နေတာပါခင်ဗျာအခုဒုတိယနိုင်ရီဝက်အတွင်းမှာတော့ဆက်သွယ်မင်းမြင့်ရဲ့တပုတ်နဲ့အပတ်စဉ်ကဏ္ဍဖြစ်တဲ့စနေညတရားရည်လီလိုင်းအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်အခုအရင်ဆုံးတင်ဆက်မှာကရေလွှမ်းမှုမှုကြောင့်ရေဘေးဒုက္ခတွေတိုးလာနေတဲ့အရာဝတီတိုင်းမှာအရေးပေါ်ကယ်ဆယ်ရေးတွေကိုအဆက်မပြတ်ဆောင်ရွက်နေကြောင်းဒေသခံမိသက်ကယ်ဆယ်ရေးတာဝန်ရှိသူတွေကပြောကြားလိုက်ပါတယ်ဇလုံဘက်မှာစူးရင်ရေအမှတ် 38 ပေကျော်ပြီးနောက်ထပ် 3 ပေလောက်မြင့်တက်လာတဲ့အတွက်အနီရောင်အဆင့်ကိုသတ်မှတ်ထားပါတယ်အခုလိုရေဘေးသင့်ဒေသမှာကူညီကယ်ဆယ်ရေးလုပ်ငန်းတွေကိုတပ်မတော်ကအချိန်မရွေးပူးပေါင်းဆောင်ရွက်ဖို့ညွှန်ကြားထားကြောင်းကကွေးဝန်ကြီးကနေပြည်တော်မှာမနေ့ကပြောကြားပါတယ်မိုင်းအင်ဂျင်နိုင်ကအပြည့်စုံကိုပြောပြမှာပ
ါအခုရေလွှမ်းမမှုတံကိုဆွဆွရရခံနေရတဲ့ AR တိုင်းဇလုံမြို့နယ်ဘက်မှာကယ်ဆယ်ရေးလုပ်ငန်းတွေကိုတော့လက်ရှိအခြေအနေထိထိထိရောက်ရောက်ဆောင်ရွက်နိုင်ခဲ့ကြောင်းဇလုံမိသက်ဌာနကယ်ဆယ်ရေးလုပ်ငန်းတွေဆောင်ရွက်နေတဲ့တာဝန်ကျဝန်ထမ်းတဦးက VOE ကိုပြောပါတယ်
ကျွန်တော်တို့ညာဘက်ဒီမှာရေကင်းလှည့်ပေးပါခင်ဗျအိမ်နေပါလေရွှေပေးပါတယ်အိမ်ကြီးဝိုင်းဆောက်ပေးပါတယ်ကျွန်တော်တို့ဌာနချပေးတဲ့စပီးဘုတ်တွေနဲ့ကဲစေပါတယ်လေလေးပေါ့ဟုတ်ကျွန်တော်တို့အမျိုးတွေဖြစ်ဖြစ်ဖုံးကြောင်ပြေဖြစ်ဖြစ်အလုံးကြီးရွှေပေးပါတယ်ကျွန်တော်တို့အိမ်အောင်ကျွတော့တထောင်ကျော်လောက်ရှိမှာခင်ဗျအဲ့စင်းစရာနေပဲရှိတယ
်လူအသေးပြောက်ဒါမှမဟုတ်တရိတ်ဆန်ပေါ့နော်ဟိုမွေးမြူရေးလုပ်ငန်းအဲ့ဒီရဲ့အခြေအနေတွေရောဘယ်လိုရှိလဲရှင
်ရှိပါခင်ဗျအဲ့ဒါတော့ကျွန်တော်တို့ဟိုကကြိုတင်ပြီးတော့ကဲဒီလောက်ထားတဲ့အတွက်မရှိပါဘူးမရှိသေးပါဘူ
းပြန်ပြီးတော့ရေကြမယ်အနေထားတို့နောက်တစ်ခါစိုးရင်ရတဲ့အနေထားတွေကြတော့ဘယ်လိုဆောင်ရွက်ပေးနိုင်လဲရှင
်ရေကတော့နောက်ထပ်နည်းနည်းတက်မယ်လို့ရှိတယ်ဟိုကနောက်ထပ်တစ်ပေလောက်တော့ထပ်တက်ပါမယ်ခင်ဗျကျွန်တော်တို့လည်းဟိုအတက်နိုင်ဆုံးနေ့တိုင်းပဲဟိုရှားဝကဲဒီထွက်နေပါတယ
်ဟုတ်ကဲ့အခုကတော့ဇလွန်ဘတ်အချမ်းပေါ့နော်ဇလွန်ဒေတာတဝိုက်ဆိုတော့တခြားဒီ AR တတိုင်းလုံးအနေထားရကောဘယ်လိုရှိလဲရှင
် AR တတိုင်းလုံးနေတာတော့တော်တော်ရေနည်းနည်းတော့ကြည့်နေပါဒီဘက်မှာလဲဟိုတော်တော်ရေကြီးနေပါတယ်ဟိုမနစ်ကတည်းတပေတော့ကြော်ပါကြီးခင်ဗျဟိုမူရသုံးမူကတော့ရှိပါတယ်ခင်ဗျမူရချင်းကတနေ့5-6နာရီလောက်တော့ရှိပါအဲဆိုအဆက်မပြတ်ရပါတယ်နောက်တော့မြေရလည်းတက်ပါတယ်အခုဆိုရင်ကျွန်တော်တို့ဇလုံက48.85000ဖြစ်ပါတယ်ကျွန်တော်တို့ဒီစိုးရင်ရေမက်ကဒီဇလုံကဆို38ပဲအခုဆိုရင်38ပေကို3လက်မှ3ပေကျော်ခဲ့တဲ့အတွက်ညောင်ဖြစ်သွားပါတယ
်အခုဒီလူထုဒေတာကန်အခြေအနေတွေရောဘယ်လိုရှိလဲရှင်သူတို့တွေကဟိုအချိန်နဲ့အမျှဒီ BND ရဲ့အခြေအနေရောသူတို့သိနေလားရှင
်ဟုတ်ကဲ့သူတို့တော့သတိနေထားတော့ရှိတော့ခင်ဗျာအဲ့လိုကျွန်တော်တို့ဖြစ်တယ်ဆိုလည်းကျွန်တော်တို့အကြောင်းကြားချက်ချင်းကြောင်းစားဖို့လည်းမှားထားပါတယ်ဟိုတခုဖြစ်တယ်ဆိုရင်တော့အကုန်လုံးတရားလုံးဝိုင်းလုပ်ပါတယ်အဲ့ဒါကျွန်တော်တို့လည်းအားရပါတယ်သူတို့အဲ့လိုမျိုးလုပ်ပေးတဲ့တော့ပို့ပြီးတော့ဘယ်လိုပြောအောင်လဲကျွန်တော်တို့လောက်ကတာလည်းအားလည်းရှိတယ်မပင်မဲ့အောင်ပြသူတို့ကုန်တယ်ကြည့်ပြီးတော့သူတို့လည်းဝိုင်းပြီးလုပ်ပါတယ်ကျွန်တော်တို့လာတော့လေသူတို့လည်းရဲ့ရွာအကုန်လုံးပျော်ကြပါတယ
်အလားတူမနေ့တောက်ကြနေကနေပြည်တော်မှာအစိုးရအနေနဲ့ပထမဆုံးချိန်ကျင်းပတဲ့တဘာဝ BND ရဲ့ဆိုင်ရာစီမံခန့်ခွဲမှုနဲ့ပတ်သက်တဲ့အစည်းအဝေးမှာတော့ရေကြီးမှုဒဏ်ခံရတဲ့တိုင်းနဲ့ပြည်နယ်တွေမှာအရေးပေါ်ကယ်ဆယ်ရေးလုပ်ငန်းတွေကိုတက်မတော်ဘက်ကအချိန်မရွေးအစင်သစ်ပူးပေါင်းဆောင်ရွက်ဖို့ညွှန်ကြားထားကြောင်းကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးစိန်ဝင်းကအခုလိုပြောကြားသွားပါတယ်
ကျွန်တော်တို့တက်မတော်အနေနဲ့ကတော့အမိန့်ဆောင်ပြရမှာမဟုတ်ဘဲနဲ့တဘာဝ BND ရဲ့အကြံပေးတွေသိရတဲ့ပြည်နယ်အခရိတရေးတက်ဖွဲ့တွေသွားရောက်ပြီးအမိန့်ပေးတာဖြစ်တာအမိန့်ဆောင်ပြရဖို့တရင်းဖို့တော့ပြေလို့ပါအဲ့ဒီတည်းနဲ့ကျွန်တော်တို့သက်ပြေဆောင်ရည်ရှိပါတယ်။ဒီမှာတော့ဒီနေ့ဒါရီဒေတာယူရုံများပါတယ်လေ။ကျွန်တော်တို့ဘက်ကဆောင်ပြနေတဲ့အနေနဲ့ပြပြကျွန်တော်တို့မှာတက်မလို့ရရဆိုစိတ်ုံတွေပေါ်အစီရှိပါတယ်။ကံလာတော့တစ်စီရှိပါတယ်။မြေတွင်းတော့တစ်စီရှိပါတယ်။လိုလိုက်ရင်တော့
ဒီစီဝဲကိုတိုင်းနဲ့ပြည်နယ်အသီးသီးကဝင်ကြီးချုပ်တွေလည်းတက်ရောက်ဆွေးနွေးခဲ့ကြတာပါ။ အေယာဝတီတိုင်းဝင်ကြီးချုပ်မန်းကျော်နီကတော့လက်ရှိအေယာဝတီတိုင်းအတွင်းရေလွှမ်းမိုးမှုတန်ခံရတဲ့အခြေအနေနဲ့ပတ်သက်လို့သတင်းတော့တွေကအစီအဝေးအပြီးအခုလိုပြောသွားပါတယ်
။ဆိုရင်လည်းရေတည်နဲ့ရေဓာတ်အစားရှိတယ်။အခုကရေဓာတ်ရဖြစ်နေတဲ့ကြောင့်လို့ပင်လယ်တွေကိုစိတ်ဝဲမဲ့အစားပင်လယ်ရကြီးပိတ်ထားတဲ့အတွက်ကြောင့်လို့ငါတို့တော်တော်လေးခါရမလို့ယူဆတယ်ဒါမဲ့လို့အကောလုံးသဲအိတ်တွေပါတယ်အကောလုံးမှာလောက်ထားပေးတာဒီရေကားတာတွေလေအဲ့ဒီအပေါ်မှာသဲအိတ်တွေအစင်းလေးအစင်းလေးအစင်းလေးအကောလုံးเนาะပေါင်းနဲ့ချီပြီးတော့ယူထားပေးပေးအဲ့ဒါဘယ်လောက်မြင့်တက်လာမလဲဆိုတာမသိဘူးလေ
မုတ်တုံမိုးရွာသွန်းမှုကြောင့်မန္တလေးစကိုင်းမကွေးပဲခူးနဲ့အေယာဝတီတိုင်းတွေအပါအဝင်ချင်းပြည်နယ်မှာရေလှမ်းမှုမှုတန်ခံနေရပြီးတိမ့်နဲ့ချီရှိနေတဲ့ရေဘေးသင့်ဒုက္ခသည်တွေအတွက်အရေးပေါ်စားနပ်ရိက္ခာထောက်ပံ့ရေးတွေလိုအပ်နေကြောင်းပြည်ရင်းသတင်းတွေမှာဖော်ပြထားပါတယ်ရှင်
။မင်းညနေမေးမြန်းတင်ပြခဲ့တာပါ။အခုတော့စနေနေ့ညထုတ်လွှင့်ခဲ့တဲ့ VOA တိုင်းရိုက်လေလိုင်းအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ကိုကျော်ကျော်သင်းကဆွေးနွေးတင်ဆက်ထားတာပါ။
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းစီစဉ်ကနေကြိုးစားပါတယ်မြန်မာနိုင်ငံမှာပြီးခဲ့တဲ့စေဆိုးရွားအဆက်ဆက်လက်ထက်မှာစေဆိုးရွားကိုစန့်ကျင်ပုံကန်ရင်းနဲ့မြန်မာနိုင်ငံတွေကနေပြီးတော့ပြည်ပကိုအကြောင်းမျိုးမျိုးနဲ့ထွက်သွားကြတဲ့ဒီမိုကရေစီရေလှူရှားသူတွေရှိပါတယ်အများစုကတော့တချင်လုံးကကြောင်းသားတွေပါအဲ့ဒီလူတွေဟာပြည်ပမှာဒီမိုကရေစီရေလှူရှားမှုတွေလူခွင့်ရေလှူရှားမှုတွေဆက်ပြီးတော့လုပ်ကန်ကြတခြားတမိုးပန်းကြောင်းတခါပညာရေးစသည်အပြင်လေလာစီးပူကြအသင်ယူကြလုပ်ကန်ကြရင်းနဲ့အခုချိန်မှာတော့မြန်မာနိုင်ငံပြောင်းလဲနေတဲ့အခြေအနေအောက်မှာကိုယ်နေခဲ့တဲ့နိုင်ငံကိုမွေးခဲ့တဲ့နိုင်ငံကိုပြန်ပြီးတော့မြန်မာနိုင်ငံရဲ့လက်ရှိဒီမိုကရေစီရဲ့အပြောင်းလဲလုပ်ငန်းတွေမှာပါဝင်လှုပ်ဆောင်ကျင်ကြတဲ့သူတွေရှိပါတယ်ကျွန်တော်အားလုံးကိုမဆိုလိုပါဘူးဒါပေမဲ့အခုအပြင်ရောက်နေကြတဲ့သူတွေထဲမှာအထက်ကိုပြန်ပြီးတော့လုပ်ကန်ကျင်ကြသူတွေရှိပါတယ်အဲ့လူတွေအထက်ပြန်မှုပြင်ဆင်ကြတဲ့အခါမှာအခက်အခဲအမျိုးမျိုးတွေ့ရပါတယ်တချို့ကဗီဇာမရပါဘူးတချို့ကလည်းပဲဗီဇာကရက်တူဗီဇာပဲရပါတယ်။ရက်ရှည်နေဖို့ကြားတဲ့အခါကျတော့လည်းပဲနေလို့မရတဲ့အခြေအနေကြုံရပါတယ်။စသည်အားဖြင့်တခါတည်းမှာတကယ်တိုင်းပြည်အပြောင်းအလဲမှာဝင်ပြီးတော့တထောင်တနေရာကနေပါဝင်ပြီးလုပ်ကိုင်မှုအတွက်မှလည်းခက်ခဲတွေရှိနေပါတယ်။ဆိုတော့ဒီလိုမျိုးပြည်ပရောက်ဒီမိုကရေစီရဲ့လှရှားသူတွေအခုလိုမြန်မာနိုင်ငံဒီမိုကရေစီနိုင်ငံတော်သစ်ထူထောင်နေတဲ့အခြေမျိုးမှာတထောင်တနေရာကနေတက်ဆွမ်းသမျှပါဝင်လှုပ်ဆောင်ခွင့်ရမယ်ဆိုရင်ဒီနိုင်ငံတော်ပြန်လည်တည်ဆောက်ရေးအထောက်အကူပိုမဖြစ်နိုင်ပါဘူးလား။ဒီလူတွေမှာအတွေ့အကြုံတွေအသိပညာတွေကျွမ်းကျင်မှုတွေရှိပါတယ်။ဒါတွေကိုပြန်ပြီးတော့အသုံးချခွင့်ပေးမယ်။အသုံးချခံခွင့်ပေးမယ်ဆိုရင်နိုင်ငံအတွက်ဘာများအကျိုးရောက်သွားနိုင်ပါသလဲ။ဒါကိုကျွန်တော်တို့အဓိကဆွေးနွေးကြဖို့ဖြစ်ပါတယ်။ပြည်နယ်ဆွေးနွေးပေးဖို့ဖိတ်ခေါ်ထားသူရှိပါတယ်။သူကနိုင်ငံကျန်းသားများကွန်ရက်ဆက်ဆောင်ရေးအသင်း AABB ရဲ့အတွင်မှုဦးတည်နိုင်မှာဦးတည်နိုင်ဒီလိုင်းပေါ်မှာရောက်ပါပြီ။နောက်သူကလူ့ပေါင်းသစ်ဒီမိုကရက်တစ်ပါတီရဲ့ဥက္ကဋ္ဌဦးအောင်မိုးစောပါ။ဦးအောင်မိုးစောကိုကျွန်တော်တို့ထုတ်လို့ရမှုမဆုမုံကလက်ရှိချိန်မှာတော့စူးစမ်းပြီးတော့ဆက်သွယ်နေပါတယ်။ကျန်တဲ့တရားပါဝင်ဆွေးနွေးမဲ့တော်တော်ရှင်တွေလည်းရှိပါတယ်။ဆိုတော့ဦးတည်နိုင်ဒီလိုင်းပေါ်မှာရှိတဲ့အတွက်ဦးတည်နိုင်ရဲ့သဘောထားအကျဉ်းဆုံးကျွန်တော်တို့နားထောင်ကြည့်အောင်ပါ။ဆိုတော့ဦးတည်နိုင်ရေပြည်ပမှာရှိနေတဲ့ဒီမိုကရေစီလို့ရှားသူတွေတာဦးတည်နိုင်ကိုယ်တိုင်နဲ့အပါအဝင်မှာမြန်မာနိုင်ငံတွင်းကိုပြန်ဖို့ဘာကြောင့်ဒီလောက်ခက်နေရတာပါလဲ။ဦးတည်နိုင်ဘယ်လိုမြင်ပါသလဲ။
ဟုတ်ကဲ့အဲ့ဒါကြတော့ကျွန်တော်တို့1960ခုနှစ်လက်လက်ကဥပဒေနဲ့ပတ်ဆိုင်ကြလို့ဆိုဒီလက်ရှိဖြစ်စေဒီအခြေအနေတွေအခြေအနေတွေအစိုးရနေတယ်လေဟိုတက်ခါတယ်လို့တက်ဆိုင်တယ်လို့ပြောပါတယ်ကျွန်တော်တို့သမဏဥပဒေစက်လာပြီးတဲ့အခါမှာအရာကြီးကဒီမှာရောက်နေတဲ့လူတွေကိုဒီအမျိုးမျိုးတွေနဲ့ဖြည့်ဆော့တယ်ဆိုပြီးတော့1960ခုနှစ်မှာပြန်ရပါတယ်ဆိုတော့ဥပမာအဲ့ကြောင့်ဆိုလို့ရှိရင်ကျွန်တော်တို့ဒီ ICGDB တက္ကသိုလ် ABD လိကောက်ကြီး ABS ရဲ့ NDD စသဖြင့်ဒီကမှာနေထိုင်ပြီးတော့ဒီလိုဒီမှာဒီလိုဒီလိုလှူရှားနေတဲ့လူတွေကိုအမီစေးရနေရှင်းချက်ခဲ့ရှင်းချက်ခဲ့တယ်လေဒီမှာလည်းကြိုးပြန်ဝင်တဲ့ခါမှာဟိုခုကကိုကျော်တို့ပြောတယ်လို့ဆိုဒီကအခက်ခဲဆိုတဲ့စိတ်ကမျိုးတွေကအနည်းနဲ့အများကျောရပါတယ်ဒါတော့အခုလက်တွေ့ဆိုဒါကစေဝင်စေဝင်တော်မှာ SGDD ရဲ့ဝင်ကြီးချုပ်ထားခဲ့ကြတာပါဒါပေမဲ့လည်းညညရေးတဲ့ဒီ
ဒ
ီလိုပဲလည်းစစ်မှန်ရေးတဲ့ဒီလိုပဲရေးတဲ့တောက်ဆောင်သိသွားလာခဲ့တဲ့လူက
ဒါပေ
မဲ့လည်းဒီနေ့ဒီချိန်မှာဒါကစေဝင်ပြန်ရမယ်ဆိုရင်တော့မှခံဝင်လက်မှတ်လေးထိုးရမယ်ကိစ္စလေးအမျိုးမျိုးပဲလေ
ဟုတ်ကဲ့အဲ
့ဒါလည်းအဲဒီကဟိုရှိနေသေးတာလေ
ဟုတ်ကဲ့ဆိုတော့နောက်တစ်ခုကတချို့ဆိုရင
်ဒီကဆက်ဆံရလို့ပြောပါ
တယ်။ဟုတ်ကဲ့တချို့ကိုဆိုရင်လုံးဝဗီဇာမပေးတာရှိတယ်။ဆိုတော့အဲ့ဒါကရောဘာဖြစ်လို့အခုအချိန်ထိဒီလူတွေကိုဗီဇာမပေးတဲ့အခြေအနေမျိုးဖြစ်နေရတာလဲ
ဒါကကျောင်းအတွင်းကတော့ဒီအစိုးရအကြောင်းအလဲမှာကိုသက်ရှိအစိုးရရှိနေတာလဲစိတ်ဖော်မှုတွေရှိတာလေးပဲဆိုတော့အရင်အစိုးရလက်ထက်တုန်းကအစအစလူဟိုစစ်သားချက်လူအမိတ်လူဟာကိုတစ်ခုချင်းကိုပြန်ပြီးတော့ခြိနေရတဲ့အခြေအနေဖြစ်တာဥပမာကိုမောင်မောင်ဝါမော်ကသူ့ကိုတန်ရုံးကတော့တန်ရက်ကာလမှာပြီးတာထွက်ပြေးလိုက်တယ်ဆိုပေမဲ့ဒီလူချင်းမှာသူ့ရဲ့ဒီမဲကြီးကရှိနေတယ်ဒီရက်ကပြေလို့ဖြစ်တယ်။ဒါအဲ့တော့အဲ့ဒီဟာမျိုးလေးအရင်ကဟိုသိစိတ်မလုပ်နိုင်သေးဘူးလို့ဖြစ်ပါလေ။ကျွန်တော်အနေနဲ့ကတော့ဒီတယောက်တည်းကိုချေချင်းမှာမျိုးထက်ကျွန်တော်တို့ဒီဥပဒေတွေမျိုးဥပဒေတွေပညာချက်တွေထုတ်ပြီးတော့လက်ရလိမ့်မယ်လို့ရှင်းပါတယ်။အဲ့တော့ကလည်းအားလုံးကိုတော့ချိန်တယ်လို့ကျွန်တော်ယူပါတယ
်။ဟုတ်ကဲ့။ဆိုတော့ကျွန်တော်တို့ဒီနေ့ဝင်ဆွေးနွေးမဲ့လူတွေထဲမှာတဦးကသူကိုယ်တိုင်ဟဲ့88မျိုးဆက်အကြောင်းသားဟောင်းတူဖြစ်ပါတယ်။ပြီးတော့ပြီးခဲ့တဲ့ကာလအတွင်းကလည်းပဲပြီးခဲ့တဲ့ဆိုရလည်းပြီးခဲ့တဲ့ကာလအတွင်းကလည်းပဲမြန်မာနိုင်ငံကိုဝင်ခွင့်ရပြီးတော့မြန်မာနိုင်ငံမှာသွားပြီးတော့တွေ့ဆုံဆွေးနွေးတာတွေရှိခဲ့ပါတယ်ကိုကျော်မြထူးပါဆိုတော့ကိုကျော်မြထူးကိုကျော်မြထူးရဲ့အတွေ့အကြုံနဲ့နှိုင်းရှင်ပြီးတော့ဆွေးနွေးပါဦ
းဟုတ်ကဲ့ဟိုနင်းပေါ့လေကျွန်တော်တို့ဒီနိုင်ငံက88မျိုးဆက်ပေါ့အင်အားပြားနေပြီးတော့အဲကျွန်တော်တို့အစုအင်မာဒီယို2014ခုနှစ်ကနေပြီးတော့ဒီသမလာဦးသိန်းစိဖိတ်ခေါ်လို့ကျွန်တော်တို့တွားရောက်ခဲ့ပါတယ်အတွားရောက်တဲ့ကြားထဲမှာလည်းကျွန်တော်တို့အများကြီးပေါ့နော်အခက်ခဲတွေရောအများကြီးကြုံရပါတယ်။ဟိုဟာပေါ့ကျွန်တော်တို့ပြပရောက်နေတဲ့88မျိုးဆက်တွေကိုဟိုဟာပေါ့နော်ယခင်အစိုးရတုန်းကလည်းရှင်းလင်းပြတ်သားတဲ့ဟိုဟာပေါ့သဘောတမ်းမရှိသေးပါဘူး။ဘာကြောင့်လဲဆိုတော့ဖြေချော့တယ်ဆိုတဲ့စကားလုံးကတော့အချိန်မရွေးပေါ့နော်ကျွန်တော်တို့ကိုဖမ်းနိုင်တယ်အဲ့လိုမျိုးသဘောနဲ့ပဲဟိုဟာပေါ့နားလည်မှုတစုံတရာပေါ့ပေးထားတဲ့သဘောပဲရှိပါတယ်။အဲ့တော့ကျွန်တော်တို့ဆိုင်ဟာပေါ့ကျွန်တော်တို့အာနာပါတီနဲ့ဆွေးနွေးတယ်။နောက်ဟိုဒေါံဆန်းသူကြည်နဲ့ပါကျွန်တော်တို့ဒီကိစ္စကိုအပြည့်နဲ့ကျွန်တော်ဆွေးနွေးခွင့်ရခဲ့ပါတယ်။အဲဒေါံဆန်းသူကြည်ပြောတာကတော့ဒီပြည်ပရောက်မြန်မာတွေပေါ့နော်လာနိုင်ဖို့အတွက်ဟိုပါပေါ့ဥပဒေပေါ့တခုပြတ်တမ်းပေးဖို့ပေါ့နော်အစီအစဉ်ရှိတယ်။အဲတော့အဲ့ဒီကိစ္စကတော့လည်းညီနိုင်တိုင်ပင်လို့ဟိုပါပေါ့နော်အစီမပြေသေးတယ်လို့ပဲကျွန်တော်မြင်ပါတယ်။အဲ့ဒီအချိန်ကတည်းကကျွန်တော်တို့ကြီးကြီးလေးလေးဆွေးနွေးခဲ့တာကဒီပြည်ပရောက်မြန်မာပြည်ပြန်လာပြီးရင်ကျွန်တော်အတိအကျနေထိုင်ဖို့ကိစ္စကြီးနော်နောက်ပြီးတော့နိုင်ငံရေးမှာလည်းပါဝင်သင့်ပါဝင်တိုင်းမဲ့ဒီဟိုပါပေါ့နော်လှုပ်ရှားမှုရေးမှာလည်းပါဝင်နိုင်အောင်ထိကျွန်တော်တို့ဆွေးနွေးခဲ့ပါတယ်ဒါတော့အဲ့ဒီတော့ကအာနာရထားတဲ့နော်ဟိုဒီကိုင်မျိုးပါတီကအစိုးရအနေနဲ့ဒါရအခြေအနေကိုကျွန်တော်ရှင်းရှင်းလင်းလင်းမရှိသေးတဲ့အခါကျတော့အဲ့ဒီတော့တောင်သန်းလူကြီးကအော်ဒါကတိပေါ့နော်လူစုံတရားမပေးနိုင်ခဲ့ပါဘူးအဲအခု MLD အစိုးရနော်တက်လာတဲ့အချိန်မှာလေဒီကိစ္စကြီးကရှင်းရှင်းလင်းလင်းပေါ့မရှိသေးတာကိုကျွန်တော်တို့တွေ့ရတယ်အရင်အစိုးရအတိုင်းလို့ပဲဒီကန့်သတ်မှုတွေချုပ်ချယ်မှုတွေ
ဟုတ်ကဲ့
နော်အများကြီးရှိနေအောင်ကျွန်တော်တို့တွေ့ရ
ဟုတ်ကဲ့ကိုကျော်မြတ်ထူကိုကျော်မြတ်ထူလိုင်းမဆက်နေပါဟုတ်ကဲ့ကိုကျော်မြတ်ထူ
ဥပဒေတွေပြန်လည်ပြီးတော့နိုင်ငံတကာရောက်မြန်မာပြည်ကိုတော့တိုင်းပြည်နဲ့ဒီမိုကရေစီတည်ဆောက်ရေးလုပ်ငန်းတွေမှာပါဝင်လာဖို့ဖိတ်ခေါ်တင်တယ်လို့ကျွန်တော်မြင်ပါတယ်
။ဟုတ်ကဲ့ကိုကျော်မထူးလိုင်းပေါ်မှာဆက်နေပြီပါ။ကိုကျော်မထူးကပြောတာဆိုတာဆွေးနွေးတာနဲ့တွေ့ကြုံအများကြီးရှိတယ်ဆိုတော့ကျွန်တော်တို့နောက်ထပ်ကိုကျော်မထူးကိုပြောစရာတွေရှိလာပါလိမ့်မယ်။ဒါရိုက်ဆွေးနွေးမဲ့တော်ရရှင်တွေကျွန်တော်ဖိတ်ခေါ်ပါမယ်။မင်းပြားမျိုးကဦးမောင်ကျော်စံဦးမောင်ကျော်စံကြားရပါလား။ဟုတ်ကဲ့ဦးမောင်ကျော်စံပြည်ပရောက်ဒီမိုကရေစီလှုပ်ရှားသူတွေမြန်မာနိုင်ငံပြန်လာပြီးတော့တရောင်းတနေရတရတအားပါဝင်လှုပ်ဆောင်လို့တိုင်းပြည်တွေဘာများအကျိုးဆရာရှိပါမလဲဦးမောင်ကျော်စံဘယ်လိုသဘောရပါသလဲ
။ကျွန်တော်တို့အမြင်ကဆိုရင်လည်းဒီပြည်ပရောက်မြန်မာတွေမြန်မာနိုင်ငံကိုပြောင်းရွှေ့ရှင်းရခြင်းအကျိုးအများကြီးရှိနိုင်ပါတယ်အကျိုးမရုပ်နိုင်ပါဘူး။သူတို့တွေသူတို့တွေဟာဟိုတရှိလုံးကဆိုလို့ရှိရင် NLD ပါတီတခြားဒီမိုကရေစီအသင်းဖွဲ့တွေလည်းအတူတူလက်တွေ့ဖို့တွေပါအမှားဆိုလို့ရှိရင်ဒီဒီမိုကရေစီနိုင်ငံကြီးထူထောင်နေတဲ့အချိန်မှာတို့ဒီပြည်ပရောက်မြန်မာတွေလာရှင်းအားဖြင့်ကျန်ရောက်မှရှင်းအားဖြင့်အများကြီးအကျိုးရှိနိုင်ပါတယ်ဒါကြောင့်အသေးတက်လာတဲ့ LED အစိုးရအနေနဲ့မိမိတို့နဲ့သူတို့နဲ့လုပ်ခွင့်ပေးဖို့ဆွလို့ရပါတယ်အဲ့ဒီပုဂ္ဂိုလ်တွေကိုတောက်တင်နေရကနေရာပေးခြင်းအားဖြင့်ဖြစ်ရတဲ့အများကြီးအကျိုးရှိနိုင်မှာပါဒါကြောင့်ကျွန်တော်တို့အများကြီးလက်ခံပါတယ်ထောက်ခံပါတယ်လို့ကျွန်တော်အဲ့လိုကိုဆွေးနွေးတော့ပါတယ်
ဟုတ်ကဲ့ဦးမောင်ကျော်စံကျေးဇူးတင်ပါတယ်ဆိုတော့ဦးတိတ်နိုင်လက်ရှိဖြစ်နေတဲ့ဥစ္စာကအခြေအနေကဟလာလက်ရှိတာဝန်ရှိတဲ့လူတွေနဲ့အရင်အစိုးရလက်ထက်ကတော့ထားပါတော့အရင်အစိုးရဆိုတာကတစ်ချိန်လုံးကစစ်တပ်ကအကြီးအကဲတွေကနေပြီးတော့အစိုးရဖြစ်လာကြတာဆိုတော့ဒီဒီမိုကရေစီလှုပ်ရှားသူတွေပေါ်မှာမြင်တဲ့အမြင်ကတမျိုးရှိခဲ့မှာပါအဲ့မဲ့လက်ရှိအစိုးရကကိုယ်တိုင်ကဒီမိုကရေစီလှုပ်ရှားမှုမှာပါဝင်ခဲ့တဲ့လူတွေအခုပြည်ပမှာရောက်နေတဲ့လူတွေဆိုတာလည်းပဲတစ်ချိန်ကလက်တွေလှုပ်ဆောင်ခဲ့ကြတဲ့လူတွေလို့ပြောရင်မမှားပါဘူးဆိုတော့လက်ရှိအစိုးရအနေနဲ့ကတော့ဒီလူတွေကိုပ ြန်မလာစေခြင်းဘူးဒီလူတွေပြည်ထဲပြန်လာရင်ရှုပ်တယ်ဆိုတဲ့အမြင်မျိုးရှိနေသလားမရှိဘူးလား
ဟုတ်ကဲ့ကျွန်တော်အမြင်ကတော့အလိုက်တော့မရှိဘူးလို့ကျွန်တော်ထင်ပါတယ်ဥပမာဆိုလို့ရှိရင်ကျွန်တော်တို့ ABB ရာပြည်တွင်းကိုပြန်ပြီးတော့ရောက်တဲ့2013ရောက်တဲ့ဆရာစားပြီးတော့ဒီသမရဥဒေစုမထဲမှာလည်းကျွန်တော်တို့ဒီမလာရေးစင်နာစီစီရေးကော်မတီမှာကျွန်တော်ဟိုပူးပေါင်းပြီးတော့ပါဝင်ခဲ့တယ်ဆိုတော့အဲ့ဒီကိစ္စမျိုးတွေရှိတယ်အခုဆိုလို့ရှိရင်ကျွန်တော်တို့ဒီပြည်တွင်းရဲ့တော်ရဲ့ဒီရုပ်တော်ရဲ့ဥပဒေကြမ်းကော်မတီလေးနဲ့ကျွန်တော်တို့အများအားထိစပ်မှုရှိတယ်ဟိုကျွန်တော်တို့ဒီရေးကြည့်ရင်လက်ပတ်သက်ပြီးတော့ဥပဒေပြုဖို့ကပြင်ဆင်ဖို့ကဆိုပြီးကျွန်တော်တို့ကဒီရုပ်တော်မှာကျွန်တော်တို့ဟိုတိတိကျကျသွားပြီးတော့စိတ်မကျကြပါဘူး။စိတ်ရဲစိတ်မကျတဲ့အကြံပေးကြတယ်။အဲ့တော့အရင်ကအတန်လေးကြည့်ကြည့်ကြောင်ရဲနေသေးတယ်ပတ်သက်လို့နောက်တစ်ခါဒီဒီအမေရိကန်အစားစီပေါ့ဒီမြန်မာနိုင်ငံဒီလူသားလူခွေကော်မတီနဲ့ပတ်သက်ပြီးတော့ဒီဟိုတော့ပြုပြောင်းလဲနေပတ်သက်ပြီးကျွန်တော်တို့ကဟိုဘတ်ဆိုင်ကျွန်တော်တို့စိတ်မေးနေတာလေကျွန်တော်တို့ရှိပါတယ်။အဲ့တော့ပြောချင်တာကကျွန်တော်တို့နေတဲ့ဒီပြည်ပကနေပြီးတော့ဒီကနေ့ပါလာလို့ရတဲ့လူတွေကလည်းသူတို့တတ်နိုင်တဲ့ဟက်ကသူတို့လုပ်တဲ့တပတ်ကိုသူတို့အကောင်းဆုံးဟိုလုပ်သွားကြတာဖြစ်တယ်။ဒီကြတာတစ်ခုကတော့သူတို့တွေကဒီတိုက်ကြည့်ကြည့်ရှိတဲ့လူတွေဖြစ်တယ်။ကိုကျိုးစစ်နိုင်စုတ်ခဲ့တဲ့လူတွေဖြစ်တယ်။စေစနာပန်လဲလူဖြစ်တယ်။ဒီကျွန်တော်တို့ပါတယ်ပါတယ်ထူတော်ဝင်ရင်းနဲ့ဒီလောကကလည်းပြည့်နေပြီးသူတို့စိတ်ကနေလို့လားလူတွေကတကယ်ကိုဆက်ရက်ထပ်ပါလာရနဲ့လက်ရှိမဲ့လူတွေဆိုတာကတော့ကျွန်တော်တို့ရဲ့ကြည့်ကြည့်လို့ပဲ
ဟုတ်ကဲ့
ဒီကနေ့ဒီကနေ့ဆက်ရကြလဲမူကြီးနေလေးနဲ့လူထင်ပါလေ
ဟုတ်ကဲ့
ဒီနေ့အစ်ကိုအစရမှာတိုက်တဲ့ပုံကျတိုက်ကြတဲ့ပုံစံနဲ့သူတို့ရဲ့စိတ်ပေါ်မှုတွေဆိုတော့သူတို့ဟိုဘာကိုစောထက်နေတဲ့ကာလလို့ပဲကျွန်တော်တို့ကတော့
ဟုတ်ကဲ့ကိုင်းတွေမှုစိန်ခေါ်မှုကျွန်တော်လည်းနားလဲပါတယ်ခက်ခဲတွေရှိပါပါဒါပေမဲ့ဒီကိစ္စဘာဖြစ်လို့ဒီလောက်ခက်နေရတာလဲဆိုတော့ကျွန်တော်တကယ်ကိုနားမလဲတာအမှန်ပါပဲဆိုတော့ဥရောမိုးစော်လီလိုက်ပေါ်ရောက်ပါပြီဥရောမိုးစော်ပြည်ပရောဒီမိုကရေစီလှုပ်ရှားသူတွေကပြည်တွင်းကိုပြောင်းဝင်ခြင်းနဲ့လှုပ်ချင်ပါတယ်ဆိုတော့လူတွေပြန်ဝင်ဖို့အခက်ခဲတွေ့တယ်အထက်ထဲမှာရေရှည်လုတ်ကန်နေထိုင်ဖို့တွေ့အခက်ခဲတွေ့တယ်ဘာဖြစ်လို့ဒီကိစ္စကဒီလောက်ခက်နေရတာလဲဥရောမိုးစော်
ဒီကိစ္စကကျွန်တော်တို့အဲ့ဒါကိုပြောဖို့တော့ခက်တယ်ကဟုတ်ဒီလိုကြီးရဲ့ဒီကိစ္စကကျွန်တော်ထင်တယ်အစိုးရတရားအနေနဲ့ဖြစ်ဖြစ်ပေါ့နော်ဒါရှိအနိုင်ရထားတဲ့အစိုးရအနေနဲ့ဖြစ်ဖြစ်ဒီကိစ္စကအကြီးအကျယ်အခက်အခဲတွေ့ရမယ့်ကိစ္စလို့ကျွန်တော်အနေနဲ့မြင်ကြဘူး။ဒါတင်ကျွန်တော်တို့ချက်ကဒီဘူဘလလစ်ကပယ်သေးရဆိုတဲ့သူတွေအကုန်လုံးပေါ့နော်။အဲ့ဒါတွေအကုန်လုံးကနိုင်ငံရေးကြောင့်ကျွန်တော်တို့အဝေးကိုရောက်နေတဲ့သူတွေအကုန်လုံးပါတင်နေတယ်ကျွန်တော်အနေနဲ့ယူဆတယ်။ဆိုတော့ကျွန်တော်တို့တုံးချက်ကကျွန်တော်ရဲဘော်တွေပေါ့ဗျာ။ဥပမာကျွန်တော်တို့ဒီဒီကမူဒီကျောင်းတို့ကိုနိုင်အောင်တို့မအောင်မာတို့နောက်တော့ဒေါက်တာစိန်ဝင်းတို့စသဖြင့်တော့ဒီအကြောင်းမျိုးကြောင့်နိုင်ငံရေးကြောင့်အပြင်ကိုရောက်နေတဲ့ရဲဘော်တွေအကုန်လုံးကဂလိလိုအနေအထားမျိုးမှာဗမာပြည်ထဲမှာရှိနေတယ်လို့ကျွန်တော်နေနေယူဆတယ
်။ဒါရယ်ဆွေးနွေးမယ်တို့တော့ရှင်ခုနကိုမြင့်သေးကြားပါလား
။ဟုတ်ကဲ့ခင်ဗျာကြားပါတယ်ခင်ဗျာ
။ကိုမြင့်သေးဆွေးနွေးပါခင်ဗျာ
။ဟုတ်ကဲ့ကျွန်တော်ဆွေးနွေးချင်တာကတော့ဒါကျွန်တော်တို့ကဟိုဒီဟိုပေါ့နော်ဒီခုကျွန်တော်ကဝေဦးစည်းချုပ်နဲ့ဒေါအောင်ဆန်းစုကြည်နဲ့အဆင်ပြေသွားမယ်ဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ဒီဟိုပါပေါ့နော်ဒီဘက်မှာရောက်နေတဲ့ပုံစံတွေကျွန်တော်တို့ကပြန်လာစေချင်တယ်ပြန်လာပြီးကျွန်တော်နိုင်ငံဖွံ့ဖြိုးတိုးတက်ရေးအတွက်ကိုကျွန်တော်တို့ဝိုင်းဝန်းပြီးတော့ကျွန်တော်တို့သူ့ရဲ့ပညာတွေနဲ့ကျွန်တော်တို့ဝိုင်းဝန်းပြီးတော့ပြီးဆောင်မယ်ဆိုလို့ရှိရင်ကျွန်တော်နိုင်ငံဖွံ့ဖြိုးတိုးတက်လာဖို့အလားအလာမျှော်လင့်ချက်ရှိတယ်ပေါ့ဗျာကျွန်တော်တို့ကတော့ဘုရင်လင်းလင်းပြောရရင်တားသီးထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေဟိုဟာဒီရတာဆိုရလက်ထက်မှာဖြတ်သိမ်းနေပြီလို့ကျွန်တော်အနေနဲ့ပြောချင်တယ်ဒါမှသာလေကျွန်တော်တို့ဒီဘက်မှာရောက်နေတဲ့လူတွေပို့အဲသူတို့စိတ်ရဲလက်ရဲနဲ့စိတ်ချမ်းသာကိုကျန်းသာနေနေနိုင်မှာအဲ့လိုနေနိုင်မှသာလေကျွန်တော်တို့နိုင်ငံဟာလေသူတို့ဟိုကျွန်တော်တို့နိုင်ငံဟာဖွံ့ဖြိုးတိုးတက်လာမှာအဲ့တော့သူတို့ကလေသူတို့ရဲ့စိတ်ချဟိုဘာပေါ့နော်သူတို့ဒီလုံခြုံမှုပေါ့နော်ဘဝလုံခြုံမှုအေးချမ်းမှုရှိဖို့ဆိုလို့ရှိလို့ရှိရင်ကျွန်တော်တို့ကတားဆီးထားတဲ့ဖွဲ့စည်းအချက်ပုံအခြေခံဥပဒေကိုဖြတ်သိမ်းပြမသာလေနော်ကျွန်တော်တို့နိုင်ငံဖွံ့ဖြိုးတိုးတက်လေငဲလို့ကျွန်တော်ယုံကြည်တယ်ဒါမှသာလေကျွန်တော်တို့နိုင်ငံထဲမှာအလုံးလေးနဲ့ပြဿနာတွေဖြေရှင်းပြီးတယ်မြေဒီဘက်မှာရောက်နေတဲ့လူတွေကိုကျွန်တော်ပြည်တွင်းထဲကိုပြန်ပြီးတော့အဲခုနလိုပေါ့တားသီးထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေတွေပုံမှန်တွေကိုဖယ်ရှားပေးနိုင်မယ်ဆိုလို့ရှိရင်တော့ကျွန်တော်ကတော့ဟိုလာသိချင်တယ်အဲ့ဒါမှသာလေကျွန်တော်တို့နိုင်ငံဖွံ့ဖြိုးတိုးတက်မှာကျွန်တော်ကတော့အဲ့လောက်ပဲပြောချင်ပါတယ
်ဟုတ်ကဲ့ကွန်ပျူတာကျေးဇူးများတင်ပါတယ်အစိုးရအသည့်အနေနဲ့ပြီးခဲ့တဲ့အစိုးရဟောင်းတက် KSSS ပေါ့လေဒီပြက်စီးနေတဲ့ဘျူရိုကရေစီရန်တရားအောက်မှာလောကကံရတော့ခက်ခဲနေရှိမှာတော့အမှန်ပါပဲဒါပေမဲ့အဲ့ဒီကြားထဲမှာပဲမြန်မာနိုင်ငံရဲ့အခြေအနေက အချိန်အများကြီးစောင့်လို့ရတဲ့အချိန်တွေမဟုတ်ဘူးဆိုတော့လုံးလို့ရတဲ့ကိစ္စတွေကိုနီလန်းတွေကိုမြန်မြန်ဆန်ဆန်ရှာပြီးတော့မြန်မြန်ဆန်ဆန်ဖြည့်ရှင်းနိုင်မြန်မြန်လုံးနိုင်မှာကိုကခြေလမ်းတွေအများကြီးလှမ်းမဲ့အချိန်တွေမှာတော့ကိစ္စအလုံးကိုမြန်မြန်ထက်ထက်လှုပ်ရလိမ့်မယ်လို့ကျွန်တော်အဲ့လိုပဲနားလဲပါတယ်အဲ့လိုလဲဖြစ်စေချင်ပါတယ်ဆိုတော့ဥတိတ်နိုင်တို့အနေနဲ့ကဒါပြည်တွင်းမှာလည်းဥတိတ်နိုင်တို့လုပ်နေပါတယ်ပြည်ပမှာလည်းနေထိုင်နေတယ်ဥတည်နေတော့အနေနဲ့ဒီလိုပြဿနာမျိုးကိုဖြေရှင်းဖို့အတွက်ဒီလိုအခက်အခဲအကျက်အတဲဖြစ်နေတော့ဖြေရှင်းဖို့လေဥတည်နေစဉ်းစားမိတဲ့နီလန်တစ်ခုနှစ်ခုရှိရင်ပြောပြပါဘလို့အမြန်ဆုံးဖြေရှင်းလို့ရမလဲ
ဟုတ်ကဲ့ဥမာကျွန်တော်တို့အထက်ကနေပြီးတော့ဒီမူလနေကတာတန်လဲဆက်ထားတဲ့ဒီလိုရှိပါတယ်ပြီးတော့အဲ့ဒါကိုလောကဝင်ပြီးဌာနကစတင်လာတာရှိတယ်1982ခုနှစ်ဥပဒေအရတန်လဲဆက်ပြီးမရှိပါဘူးဒါကတမန်တော်နဲ့အစိုးရဖွင့်တဲ့ကလေလေပဲဆိုင်တယ်သူတို့လည်းကြည့်လို့ရတယ်ဆိုပြီးတော့စာပြန်လာတာရှိပါလေကျွန်တော်ဒီမှာလည်းရှိပါလေအဲ့ဒါအဲ့တော့ဟိုတခါအဲ့ဒီဟာကိုအစိုးရဖွဲ့ကိုတင်တဲ့ခါကျတော့အစိုးရဖွဲ့ကလည်းစာပြန်လာပါလေသူတို့တွေလည်းဒီကိစ္စတွေနဲ့ပတ်သက်ပြီးတော့ဒီစစ်ပါဝင်မယ်ဆိုတဲ့စစ်ကလည်းစာပြန်လာတာလည်းရှိပါတယ်အဲ့တော့ဒီလိုနဲ့ကျွန်တော်တို့ဟိုဖြစ်စေကြတာကတူတူယောက်တည်းကိုတယောက်ချင်းတယောက်ချင်းကိုဆင်ဆင်းတာတဲ့တကယ်ကိုဒီဘက်မှာရှိတဲ့နိုင်ငံရေးကထွက်သွားရထွက်သွားကြတဲ့ဒီဘက်မှာရှိနေတဲ့လူတွေကိုဘယ်လိုပြန်ပြီးတော့ခေါ်မလဲဆိုတဲ့ကိစ္စမျိုးကိုအစိုးရအနေနဲ့ဟိုစဉ်းစားကြည့်တယ်လို့မြင်ပါတယ်ခုနကကျွန်တော်ပြောချင်တယ်ဥပဒေတွေမျိုးဥပဒေတွေစင်ညာချက်တွေသဘောထားတွေထုတ်ပြန်စင်ညာပြီးတော့ဒီပြန်ပြီးတော့ဒီမိခွေးကပြန်ပြီးတော့စိတ်ဆူတဲ့ကိစ္စမျိုးခေါ်တဲ့ကိစ္စမျိုးလူတွေထပ်တော့ပြီးသေးတယ်ဆိုတဲ့ကိစ္စမျိုးကိုဟိုအများဆုံးလုပ်ကြည့်တယ်လို့ကျွန်တော်တို့အနေနဲ့တော့မြင်ပါတယ
်ဟုတ်ကဲ့
ဒီဘက်မှာခုနပြောတဲ့မျိုးကိုပေါ်မှာဒီဘက်ကနေပြီးတော့ဒီနိုင်ငံရေးအင်အားစုတွေကနေပြီးတော့ဒီနိုင်ငံတော်အစိုးရပုံပြင်တဲ့သမရစီစပူရတာတခုရှိတယ်နောက်တစ်ခါဒီနေဆက်တွေကလည်းဒီဘက်မှာရှိနေတဲ့ဒီလူမှုအဖွဲ့အစည်းအဖွဲ့40ရာနေပြီးပြီးခဲ့တဲ့25ရက်နေရနေပြီး25ရက်နေမှာဒီနိုင်ငံတော်အစိုးရပုံပြင်ဒီတော့လာစုကြည့်ဒီတယ်ဒီလမဒီမာဒီတယ်ဒီတော့ရေးစိတ်ကလေးနဲ့တယ်ဒီတော့ရေးစိတ်ကလေးမှာပါဝင်ဖို့ပြုဖို့ဒီခွင့်ပြုဖို့လေမြန်မာနိုင်ငံကအခွင့်အရေးတွေတန်ရဖို့ကိုခွင့်ပြုဖို့ဆိုပြီးတော့ဟိုတောင်းဆိုကြတာရှိပါတ
ယ်ဒါ
လေးရတစ်ခုလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ဆိုဥက္ကမိုးစောဥက္ကမိုးစောတို့အနေနဲ့ဥက္ကမိုးစောတို့ဆိုဒါပြည်ထဲမှာအခုနိုင်ငံရေးပါတီတစ်ခုအနေနဲ့အခိုင်အမာရပ်တည်ပြီးတော့လှုပ်ဆောင်နေကြပါဥက္ကမိုးစောတို့နိုင်ငံရေးပါတီတစ်ခုအနေနဲ့လည်းတကယ်သာကိုယ်သာအာဏာရပါတီဖြစ်တယ်ဆိုရင်ကိုယ်ကဒီကိစ္စတွေကိုကန့်ကွက်ဖြေရှင်းရမယ်လူတွေထဲမှာဥက္ကမိုးစောတို့ပါပါတယ်ဆိုတော့ဥက္ကမိုးစောအနေနဲ့ဒီလိုကိစ္စမျိုးကိုဘယ်လိုဖြေရှင်းသင့်တယ်လို့နီလန်တစ်ခုနှစ်ခုစဉ်းစားမိပါတယ
်ဟိုတစ်တစ်ချက်ကကျွန်တော်တိုင်းကိုဥဆောင်နေတဲ့ပုံကိုယ်တွေရဲ့အမျိုးသားပြန်လဲပြည်ရေးနဲ့ပတ်သက်တဲ့တဘောရာကဘာလဲလို့မရမယ့်အခြေအနေဖြစ်နေတဲ့ဒီနေရာကဒါတစ်တစ်ချက်ကတော့ပြောရမှာဘာကြောင့်လဲဆိုတော့အမျိုးသားပြန်လဲပြည်ရေးဆိုတဲ့ကိစ္စကနိုင်ငံရေးကြောင့်အမြင်မတူလို့အကြောင်းမျိုးမျိုးကွဲကွာနေကြရတဲ့နိုင်ငံရေးအစိုးရအပြီးပြီးအဲ့ဒီပုဂ္ဂိုလ်တီမျိုးတီချာမှာကြံလေရင်ကြားစီရမယ်ကိစ္စဖြစ်တယ်။အဲ့ဒီလိုရင်ကြားစီရမယ်ကိစ္စမှာခုဒီပြည်သားကိုအကြောင်းမျိုးကြောင့်နိုင်ငံရေးကြောင့်ရောက်နေတဲ့ကျွန်တော်ရဲဘော်တွေအကုန်လုံးခုချိန်ကြီးပြန်မြောက်တဲ့ကိစ္စကကျွန်တော်မြင်တာကတော့ဒီနေ့အစိုးရရဲ့ policy ဒီနေ့အစိုးရရဲ့သဘောထားကိုလေးဖို့ထုတ်ရလိမ့်မယ်လို့ကျွန်တော်အဲ့ဒီလိုပြောချင်တယ
်။ဟုတ်ကဲ့။
policy ဆိုဖို့အခြေခံဥပဒေနဲ့ဒီကိစ္စအသက်ဆိုင်တဲ့ကိစ္စမဟုတ်ဘူး။အရင်အစိုးရအလက်ထက်တုန်းကတောင်မှအပြည့်မရှိနေတဲ့နောက်ကနေနိုင်ငံရေးအကြောင်းအဝေးကိုရောက်နေတဲ့ရဲဘော်တွေကိုပြန်ခေါ်နိုင်ကြတာပဲဒီအစိုးရကဘာကြောင့်ပြန်မခေါ်နိုင်ရသေးတာလဲအဲ့ဒါကျွန်တော်တို့နားလည်လို့မရဘူးဆိုတော့အဲ့ဒီကိစ္စကိုမြန်မြန်ထက်ထက်လုပ်ဖို့မြန်မြန်ထက်ထက်ဆောင်ရွက်ဖို့ကိုကျွန်တော်တို့အနေနဲ့ဒါကျွန်တော်တို့တိုက်တွန်းခြင်းနဲ
့
ကျွန်တော်ပြောခြင်းနဲ့နောက်ကိုတိတ်ပြောသွားသလိုပဲနော်ကိုတိုးလိုပုဂ္ဂိုလ်မျိုးတွေကိုကိုကြီးတို့ပုဂ္ဂိုလ်မျိုးတွေနော်ကိုနိုင်အောင်တို့ကိုမိုးကြီးတို့မအောင်မအောင်တို့ပုဂ္ဂိုလ်မျိုးတွေဟာဒီနေ့ဉာဏ်ရည်ဖြစ်စဉ်အမျိုးသားပြန်လည်ဖြစ်ပြည်ညာရည်ဖြစ်စဉ်တဲမှာပါဝင်ပြင်ပါဝင်ထိုက်တဲ့ပုဂ္ဂိုလ်တွေဖြစ်တယ်။အဲ့တော့ကျွန်တော်ချုပ်ပြောရမယ်ဆိုရင်တော့ဒီနေ့အစိုးရရဲ့အမျိုးသားပြန်လည်ပြည်ညာရည်နဲ့တတ်တတ်တဲ့သဘောထားကရှင်းရှင်းလင်းလင်းလို့ရှိဘူးလို့ကျွန်တော်ထင်တယ်
ဟုတ်ကဲ့ဦးတင်းနဲ့ပြောတဲ့အထက်မှာပေါသွားသလိုပါပဲဒီကိစ္စကတယောက်ချင်းဖြေရှင်းလို့ပြည်လဲသွားလို့ပြီးတဲ့ကိစ္စမဟုတ်ပါဘူးအားလုံးတစုံလုံးရှိသမျှလူအားလုံးအတွက်ပြည်လဲမဲ့နီလန်ဖြစ်ဖို့လိုပါတယ်ဒါမှလည်းပဲတာဝန်ရှိတဲ့လူတွေကသဘောထားမှန်မှန်နဲ့လုပ်တယ်ဆိုတဲ့သဘောမျိုးတည့်ရောက်မယ်လို့ကျွန်တော်အဲ့လိုပဲယူဆပါတယ်ကျွန်တော်တို့ရန်ကုန်မြို့ကနေပြီးတော့ဒါရိုက်ဆွေးနွေးမယ်ရှင်နေကြီးဦးကျော်လင်းအလှည့်ရောက်ပါတယ်ဦးကျော်လင်းသဘောထားဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာ
တာကတော့ဗျာအကြံပေးကြည့်ရလို့ရှိရင်တော့ကျွန်တော်အားလုံးကိုမေးတာထားပြီးပြောကြည့်တာပါ။အဲ့တော့လက်ရှိကကျွန်တော်ကမီးတော်ဘီရင်ကြီးလို့ပေါ့ဗျာ။နေပေါင်းများစွာနေပေါင်းတော့60နေပါတော့မီးတော်ဘီရင်ကြီးသူကကိုယ်ကပြန်လဲထူတော့ကျွန်တော်တို့မီးတော်ဘီရင်ရဲ့ကိုင်းကြီးတွေကိုဒီတောင်းရှိတဲ့လူတွေထိမိတဲ့ခါမှာလူဘုံဆုံးသူတို့ဝင်ဝင်ပေးလို့မရဘူးဗျာ။နောက်အချိန်နေလိုက်တော့သူတို့ဝင်ဝင်ပေးသွားတာပါပဲ။ဒီတော့မပြောင်းဝဲပုံစံနဲ့အချိန်နေလိုက်တော့အခုမပြောင်းအောင်ကြမှာပါ။ဘာလို့လဲဆိုတော့သူတို့မှာ outlook အသေးသေးရှိတယ်ပေါ့ဗျာ class outlook တွေ။အဲ့တော့ဒါရီအီဒီယိုလော်ဂျီတွေဖြစ်လာပြီးတော့ different ideologies တွေဖြစ်လာလို့ရှိရင် company တော့မယ် participate တော့မယ်ဆိုတာကပေါ်ပြီးတော့ဒီဘက်က participate လုပ်လို့ပေါ်ပြီးတော့အကွဲချောင်းလေးဖြစ်ပေါ်လို့ဆိုတော့ကမ္ဘာသမိုင်းနိုင်ငံရေးသမိုင်းမှာတင်းတင်းချာချာပါဒီလိုဒီမှာလေးရှိအခြေအနေကသူတို့တချို့နေရာမှာ ideology တွေဟာ ideology တွေတရားနည်းအောင်မတူကြတဲ့ခါကျတော့ဒီအရမ်းလေးရှိသူတို့ definite democracy လမ်းကြောင်းတစ်ခု liberal နဲ့သွားမလား democratic socialism နဲ့သွားမလား democratic capitalism နဲ့သွားမလားသူကလည်းတိကျချိန်ညာသေးတာမဟုတ်ဘူးဗျအဲ့လိုသူတို့ကလည်းဗိုလ်တရားအရာဒီကျွန်တော်မြင်စားပြီးတော့ခင်ဗျားပြုတ်ပြီးတော့ကျွန်တော်တို့နိုင်ငံရဲ့ renaissance ပေါ့ဗျအယုံကာလောက်ဒီပြည်ပြည်နဲ့ထူထောင်နေတဲ့အချိန်မှာတော့ဖြစ်ရင်ခုနမီးတော်မင်းကြီးကိုဖြည့်ရှင်းနေရတယ်လို့ပဲသူတို့ကဲကဲမြင်မှုကြတဲ့မှာဒီပြည်ပြည်တို့သူတို့ဒီကာလနိုင်ရှင်ကဘုန်းတော်ပြောင်းဝင်ပြုတ်ရင်သဘောမျိုးလို့ကျွန်တော်မြင်မိပါတယ်ခင်ဗျအဲ့လိုပါပဲ
ဟုတ်ကဲ့ဦးကျော်လင်းကျေးဇူးအများကြီးတင်ပါတယ်ကိုဦးတိနေနဲ့ဦးဩမူးစောကျွန်တော်တို့အချိန်10မိနစ်လောက်ပဲကြာပါတယ်ဦးတိနေ minute work လောက်ပြောပြပါနောက်ဆုံးအချိန်နေအရာဆိုရင်ဒီကိစ္စကခက်မြန်မြန်ဖြစ်ဖို့လားလားမရှိဘူးပေါ့
ဟုတ်ကဲ့ကျွန်တော်တို့ကတော့ဟိုနည်းနည်းများကျန်တယ်မလားဆိုပြီးတော့ကျွန်တော်ထင်တယ်ဘာဖြစ်လို့လဲဆိုတော့ဒီနေ့ဒီဥပဒေကြီးရေးကိစ္စလေဥပဒေပြဋ္ဌာန်းတဲ့ကိစ္စလေမျိုးဥပဒေတွေဒါရင်နဲ့ပတ်သက်ပြီးတော့ဘာသဘောထားမှကျွန်တော်တို့ပြစ်ပြတ်ကြစစ်စစ်နေနေကျွန်တော်တို့မသိရသေးတဲ့ကိစ္စပဲကျွန်တော်ဖက်ကတော့ဖြစ်တတ်နေတယ်ခုနကကျွန်တော်လေးမေးတယ်လို့ပါလေဟိုဟိုဘာကြောင့်ဟိုကလက်မခံရတာလဲဘာလို့အရေးကြီးနေလဲဘာကြောင့်ဘာလို့ကအနောက်ဆက်ဖြစ်နေလဲအစားစီးဖြစ်နေတယ်ဆိုတဲ့ကိစ္စကကျွန်တော်တို့ဘက်ကတော့လောကတားစီမရှိပါဘူ
း။ဟုတ်ကဲ့
။ဒီကအစိုးရဘက်မှာဗာလီအတားစီဖြစ်နေတယ်ဆိုတဲ့ကိစ္စကျွန်တော်တို့လည်းသိကြည့်နေတာပါ
။ဟုတ်ကဲ့။ဥက္ကမိုးဆိုဆိုတော့ဒါနိုင်ငံရေးရ political will နိုင်ငံရေးရကိုလှုပ်ချစေအားနည်းနေတယ်လို့ပြောလို့ရသလား
။ကျွန်တော်ထင်တာကတော့ဒီနေ့အစိုးရကသူတို့အမျိုးသားပြန်လဲပြည်နယ်ရေးနဲ့ပတ်သက်တဲ့သဘောထားကဗာလဲနိုင်ငံရေးနဲ့ပတ်သက်တဲ့သဘောထားကဗာလဲဆိုတာကိုရှင်းရှင်းလင်းလင်းတိုင်းပြည်ကိုအပြည့်ပေးဖို့ပြည်သူကိုအပြည့်ပေးဖို့ကဘာဝအပြည့်ပေးဖို့လိုအပ်တယ်လို့ကျွန်တော်နေတော့ပြောခြင်းမယ်။
ဟုတ်ကဲ့ခင်ဗျာကျေးဇူးအများကြီးတင်ပါတယ်ပြည်နယ်ဆွေးနွေးပွဲတွေဥအောင်မူဆိုဦးတိတ်နိုင်ပါဝင်ဆွေးနွေးတဲ့သောတာရှင်အားလုံးနားဆင်တဲ့သောတာရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းဆွေးနွေးတင်ဆက်တဲ့စနေည VOA ဒိုင်းရိုက်လီလန်အစီအစဉ်ကိုနားဆင်ခဲ့ရတာပါခင်ဗျာဒီကနေ့ညနေ VOA အစီအစဉ်တွေကိုတော့လိုင်းနိုမီတာ16 19 25တို့ကနေဖမ်းယူနားဆင်နေပါတယ်ခုတော့သတင်းကြီးညွတ်ကိုဒေါခင်မျိုးသက်ကပြောပြပေးပါအောင်ခင်ဗျာ
မန္တလေးတိုင်း၊စကိုင်းတိုင်း၊မကွေးတိုင်း၊ပဲခူးတိုင်းနဲ့အေရီတိုင်းဒေသကြီးမှန်းမှရှိတဲ့မြို့နယ်တချို့မှာရေကြီးနှင်းမြုပ်မှုတွေကြောင့်ဒေသခံတွေဘေးဒုက္ခတွေနဲ့ရင်ဆိုင်နေရပါတယ်။အေရီတိုင်းတွင်းမှာရေလွှမ်းမိုးတဲ့အတွက်ရေဘေးဒုက္ခတွေက2သိန်းနီးပါးရှိနေပြီလို့ဒေသခံမိသက်ကယ်ဆယ်ရေးတာဝန်ရှိသူတွေက VOA ကိုပြောပါတယ်။စနေနေ့မှာရီယိုပိုအိုလံပစ်ပွဲတော်ကပထမနေ့ရရှိထားတဲ့စုတစိတ်ဆင်းမှာအမေရိကန်နဲ့တောင်ကိုရီးယားနိုင်ငံတွေကအရွှေတစ်ခုငွေတစ်ခုစီနဲ့ထိတ်ကဥဆောင်နေပါတယ်။အရှေ့တောင်အာရှနိုင်ငံတွေထဲမှာတော့ဗီယက်နမ်နိုင်ငံကအမျိုးသားတူးချင်းတနက်ပြစ်ပြိုင်ပွဲမှာရွှေတစိတ်စုတစ်ခုရသွားပါပြီ။တခြားရွှေတစိတ်စုတစ်ခုစီရထားတဲ့နိုင်ငံတွေကတော့အာဂျင်တီးနား၊ဘယ်လ်ဂျီယမ်၊ဟန်ဂေရီနဲ့ရုရှားပါ။တရုတ်နိုင်ငံကငွေတစ်ခု၊ကျေး၃ခုနဲ့စုစုပေါင်းစုတစိတ်၄ခုရထားပါပြီ။ဇူလိုင်31ရက်နေ့ကစပြီးတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေတဲ့ဆီးရီးယားနိုင်ငံမြောက်ပိုင်းကအလက်ပိုမြို့မှာအစိုးရရဲ့ဝန်ရံပိတ်ဆို့မှုကိုတပုံတပ်ဖွဲ့ကကြော်ဖြတ်နိုင်ပြီလို့ဆီးရီးယားအတိုက်အခံအုပ်စုနှစ်ခုကစနေနေ့မှာပြောဆိုလိုက်ပါတယ်။အလက်ပိုမြို့မှာပိတ်ဆို့မှုတွေကိုတပုံတွေကချိုးဖြတ်နိုင်တယ်လို့တူရကီအခြေစိုက်အမျိုးသားမဟာမိတ်တပ်ဖွဲ့ကပြောပါတယ်။ထိုင်းနိုင်ငံမှာစစ်အစိုးရရေးဆွဲထားတဲ့ဖွဲ့စည်းပုံအခြေခံဥပဒေတစ်ကိုတနင်္ဂနွေနေ့မှာဆန္ဒမဲပေးကြဖို့မဲဆန္ဒရှင်တွေပြင်ဆင်နေပါပြီ။စစ်တပ်ကြောထောက်နောက်ခံနဲ့ရေးဆွဲထားတဲ့ဒီဥပဒေအရနိုင်ငံရေးပြဿနာပေါ်ပေါက်ခြင်းမှာရွေးကောက်ခံမဟုတ်တဲ့ဝန်ကြီးချုပ်တဦးကိုခန့်အပ်ခွင့်ရှိပါတယ
်။ကျေးဇူးပါခင်ဗျာ။သတင်းချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြခဲ့တာပါ။ဒီမနေ့အတွက်အစီအစဉ်ထုတ်လို့ရမူကမန်အင်ဂျင်နိုင်ဖြစ်ပြီးအတန်းလှင့်အင်ဂျင်ကတော့ Darrell Smith ဖြစ်ပါတယ်။တနင်္ဂနွေနေ့မနေ့ VOA အစီအစဉ်တွေကိုမနေ့6နာရီနေ့9နာရီအထိလိုင်းနိုမီတာ30 40 48 50တို့ကနေတင်ဆက်ခဲ့တာပဲဖြစ်ပါတယ်။ VOA ကိုနားဆင်နေတဲ့အတွက်ကျေးဇူးပါ။သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးအဆင်ပြေတဲ့နေ့လေးတစ်နေ့ဖြစ်ကြပါစေ။ကျွန်တော်ညံဝင်းအောင်ပါ
This program has come to you from the Voice of America, Washington.